Welcome to the Voice of America in Burmese.
မင်္ဂလာများချမ်းသာတော်ရရှင်များရှင်ကျမစုမောမှာ VOA American တန်ကနေ2022ခုနှစ်မတ်လ12ရက်တောက်ချာညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ချာညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းတွေကတော့နိုင်ငံတော်ဝန်မှဆက်အာနာသိမ့်မှုစန့်ကျင်ဆန္ဒပြနေကြတဲ့သူတွေကိုလုံခြုံရေးတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့လူသေဆုံးဖမ်းဆီးမှုတွေရှိပေမဲ့လည်းဒီကနေ့မှာတော့နိုင်ငံတော်ဝန်ဆန္ဒပြသူတွေဟာလမ်းမတွေပေါ်မှာထွက်ပြီးတော့ဆက်ပြီးတော့ဆက်အာနာသိမ့်မှုကိုစန့်ကျင်ပြီးတော့ဆန္ဒပြတောင်းဆိုနေကြပါတယ်။နေမျိုးတွေနဲ့ရန်ကုန်မြို့တွေမှာတော့လက်နက်ကင်လုံခြုံရေးတပ်တွေဘက်ကအရက်ွက်တွေတဲ့အထိဝေရောက်ပစ်ခတ်မှုတွေရှိခဲ့ပါတယ
်။ရှစ်ကားတွေရောက်လာပြီးတော့ရက်ွက်ရပြီးပုံပြီးတော့ထွက်လာတာနဲ့အမှားပြီးတော့ပြစ်ခတ်မှုကဆက်ဖြစ်တာပြစ်ခတ်မှုကနှစ်နာရီမီးပါးလောက်ကြာတယ်တောက်လျှောက်ကတဆက်ရက်ွက်တွေပြင်းပြီးပြစ်ခတ်မှုတွေစီးဖြစ်ပြီ
းထဝယ်စစ်ကြောင်းကအခြေအနေပြောပြပေးခဲ့တာပါအခုလိုမျိုးလက်နက်ကိုင်တပ်တွေဘက်ကဝေရောက်ကြမ်းဖက်ပြစ်သက်ဖြိုခွဲမှုတွေကနေ့စဉ်လိုတိုးလာနေတဲ့အခြေအနေနောက်အနာဖီဆန်ရဲ့အကြမ်းမဖက်ရုံမတက်တဲ့ CDN လှုပ်ရှားသူဝန်ထမ်းတွေကိုဖိနှိပ်မှုတွေကပို့ပြီးတော့တိုးပြီးတော့လှုပ်ဆောင်လာနေတဲ့အနေအထားနဲ့အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေကြားမှာသတင်းရယူခြင်းနဲ့အဖမ်းခံရတဲ့သတင်းသမားတချို့ဒီကနေ့မှာတော့ဗီဒီယိုအွန်လိုင်းနဲ့ရုံးထုတ်နေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်
။စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုတွေပို့ပြီးတော့အင်အားသုံးအကြမ်းဖက်ဖြိုခွဲခံနေရတဲ့ကြားကပဲဒီကနေ့လည်းတိုင်းနယ်ပြည်နယ်နေရာအနှံ့ကြားမှာဆန္ဒပြပွဲတွေဆက်ရှိနေပြီးစစ်တပ်နဲ့ရဲကလည်းဆက်ပြီးတော့ပစ်ခတ်ဖြိုခွဲနေကြပါပဲ။မင်္ဂလာတို့မြို့နယ်မြတိသာရပ်ကွက်မှာစနေနေ့မနေ့လင်းအားကြီးတနားရီမှာကင်းဆောင်နေသူတွေကိုဝင်ရောက်စီးနှင်းပစ်ခတ်မှုကြောင့်2ယောက်သေဆုံး5ယောက်ဒဏ်ရာရခဲ့ပါတယ်။တာဝုတ်ကလာမှာဖမ်းခံရတာတွေရှိပြီးလှိုင်းမြို့နယ်မှာတော့ပိုစတာတွေကိုအနီရောင်မြန်မာပြည်မြေပုံနဲ့ We need R2B ဆိုတဲ့အဝါရောင်စရမ်းပုံဖော်တရုတ်ပြခဲ့ကြပြီးစန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတ်တိုက်တွေ့တာတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့နေရာအနှံ့မှာစစ်နယ်ရဲအင်အားအမြောက်များလှည့်လည်နေသလိုလမ်းတွေပေါ်မှာရှိနေတဲ့အကာအတားတွေကိုဘူဒိုဇာတွေတုံးပြီးဖယ်ရှားတာမိရှုပ်ဖြက်စီးတာတွေနဲ့လည်းရှင်းလင်းနေပါတယ်။ပကိုးမြို့စန္ဒပြပွဲတွေကိုတော့အကြမ်းဖက်ဖြိုခွဲခံရတာရှိပြီးတန်ကတော့တပားမျက်ရည်ယိုပုံထိမှန်ခဲ့တဲ့အကြောင်းလူမှုကွန်ရက်မှာတွေ့ရပါတယ်။ပြမနာမှာရာနဲ့ချီတဲ့တပိတ်စစ်ကြောင်းတစ်ခုမန္တလေးမှာတော့မိယထဝန်ထမ်း900လောက်မုံရွာနဲ့မကွေးမှာလည်းရာနဲ့ချီတဲ့ချီတဲ့စန္ဒပြသူတွေရှိခဲ့ပြီးအကြမ်းဖက်သတင်းတွေတော့မကြားရပါဘူး။မကွေးမြို့မှာတော့စန္ဒပြပွဲတွေပြီးမှလူငယ်3ယောက်ကိုလာဖမ်းသွားတယ်လို့စန္ဒပြခေါင်းဆောင်တယောက်ကသူ့ရဲ့လူမှုကွန်ရက်မှာရေးတင်ထားပေမဲ့တရားတည်ပြချက်တော့မရသေးပါဘူး။6မြို့မှာလည်းစန္ဒပြပွဲကိုငြိမ်းချမ်းစွာအဆုံးသတ်နိုင်ခဲ့တဲ့အကြောင်းလူမှုအသံ6မြို့လူမှုကွန်ရက်စာမျက်နှာမှာရေးတင်ထားပါတယ်။မြန်မာပြည်တောင်ပိုင်းတနင်္သာရီတိုင်းဒဝဲခရိုင်မြစ်တာမြို့မှာကရင်တိုင်းရင်းသားအများကြီးပါဝင်တဲ့လူရပေါင်းများစွာစုဝေးဆန္ဒပြခဲ့ကြပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိခိုက်ဒဏ်ရာရသူတွေနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ဖို့ကြိုးစားနေဆက်ဖြစ်ပြီးလောလောဆယ်အထိဖမ်းခံရသူစုစုပေါင်း 2,000 ကျော်ရှိလာမယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကထပ်မံထားပါတယ်ရှင်။မြန်မာနိုင်ငံအတွင်းအရက်သားတွေတေဆုံးဒဏ်ရာရတာတွေတိုးလာနေတဲ့အပေါ်စိုးရိမ်ကြောင်းရုရှားနိုင်ငံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမြန်မာနိုင်ငံကအဖြစ်ပျက်တွေနဲ့ပတ်သက်ပြီးရုရှားအစိုးရကပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုတာပါ။ဖေဖော်ဝါရီလကစလို့စစ်တပ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူအနည်းဆုံး80လောက်တေဆုံးခဲ့ကြောင်းကုလသမဂ္ဂကလည်းပြောဆိုထားပါတယ်။မြန်မာပြည်ရဲ့အခြေအနေဟာသတိထားစောင့်ကြည့်နေရမယ့်အခြေအနေဖြစ်နေတယ်လို့ကျွန်တော်တို့ယူဆပါတယ်။အရက်သားတွေထိခိုက်သေဆုံးနေတဲ့အရေးအတွေ့တိုးလာနေတဲ့သတင်းတွေကြောင့်လည်းကျွန်တော်တို့ရထက်မအေးဖြစ်ကြရပါတယ်လို့ရုရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒီမထရီပက်စကော့ဖ်ကသတင်းထောက်တွေကိုပြောခဲ့တာဖြစ်ပါတယ်ရှင်။မြန်မာစစ်တပ်ကအရက်သားအစိုးရကိုဖျောက်ချပြီးဒီမိုကရေစီရေးလူလားသူတွေကိုအင်အားသုံးအကြမ်းဖက်နှိမ်နင်းနေတာကြောင့်မြန်မာစစ်တပ်ကိုစစ်ဖက်ဆိုင်ရာပစ္စည်းတွေတင်ပို့မှုတွေပိတ်ပင်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆိုင်းငံ့သွားမယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ ဆက်ပစ္စည်းတင်ပို့မှုပိတ်ပင်လာကြောင်းမျက်ရည်ယိုဘုံအပါအဝင်တခြားလက်နက်ခဲယံဖာကိုမှမြန်မာစစ်တပ်ကိုတောင်ကိုရီးယားကရောင်းလို့မရတော့ပါဘူး။တောင်ကိုရီးယားလို့စစ်ဖက်သုံးထရက်ကားတွေကိုနှစ်ထောင်ဆယ်ရှစ်ခုနှစ်ကတင်ပို့ဘူးသလိုမျက်ရည်ယိုဘုံတွေကိုလည်းနှစ်ထောင်ဆယ်လေးနဲ့နှစ်ထောင်ဆယ်ငါးခုနှစ်တွေကပို့ခဲ့ဘူးတယ်လို့ကိုရီးယားတာဝန်ရှိသူတွေကကိုကာပြီးယုံဟပ်သတင ကျန်လေသုံးသက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တန်ကိုရီးယားနိုင်ငံတွင်မှရှိနေတဲ့မြန်မာနိုင်ငံသားတွေကိုလည်းသူတို့ရဲ့နေထိုင်ခွင့်ဗီဇာတက်တန်းကုန်သွားပြီးတာပဲဖြစ်ဖြစ်ဗီဇာတက်တန်းထပ်တိုးဖို့အခက်အခဲဖြစ်နေတာပဲဖြစ်ဖြစ်အခြေအနေတွေတည်ငြိမ်မှုမရှိသေးခင်မြန်မာနိုင်ငံကိုအတင်းအကျပ်ပြန်ပို့တာတွေလုပ်မှာမဟုတ်ပဲတန်ကိုရီးယားမှနေထိုင်ခွင့်ဆက်ပေးထားမယ being let in them have any jabo, Britain, so yaga diganita don't like pare. Britain Nangandari in it, Yiriji Kesarim Shee, Tangi Rega, Jaya Keys in it, Chachin Trajabo, Britain Nangandai, Winji Tana and in it, Titan Jansovi, Nangandai, Winji Tanae, Tobian Jama, Yita Tavare. Sepaga anate la bigrega, Nanga ye ya de mahurine, Dire Meneta Muri, Gima Jenya Lanibi, a Japa Mugale, Bobi Solani Relule, Eritina Jama Popja Tavare. Sanda Piawerigo, Jampe Pioquerepo, Britain Nanganga, Jitin Shocha Tabi, Nyama anate sepe Gangangango, Noctat Nanka Baso, Yeju Muri, Chama Dometa, Dithrin Batso by Mabe, Jotavare.
ကျွန်တော်ရေမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိ၅ဒိုမီတာ19ကီလိုဟတ်တင်အား55ဒုညာ၅ဒိုမီတာ20ကီလိုဟတ်72စက္ကန့်ဒုညာ၅ဒိုမီတာ30နှင့်ကီလိုဟတ်9300ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ပောက်ချာနေညပိုင်း နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အာဂတိလိုက်စားခဲ့တယ်ဆိုတဲ့စစ်ကောင်စီရဲ့ဆွဆွဲချက်ဟာအခြေအနေမရှိဘူးလို့သူမရဲ့ရှင်းနေကပယ်ချလိုက်ပါတယ်။မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီအနေနဲ့အရေးချဲ့ခံရတနာကောင်းဆောင်ဒေါက်ဆန်းစုကြည်ကိုဆေးရနာသိမ်းဖယ်ရှားထိန်းသိမ်းခဲ့ပြီးမတရားဆွဆွဲလုပ်ကြံအပုတ်ချနေတာလို့လည်းရှင်းနေဥက္ကမောင်စောကဒီနေ့ပြောလို ြင်းချိုးဖောက်မှုတွေပါဝင်ခဲ့ပါတယ်။မနေ့တုန်းကပဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုလက်စားမှုနဲ့ဆွဲချက်သစ်ချက်တင်လိုက်ပြီးလက်ရှိအထင်းသိမ်းခံရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဒေါ်ဆန်းစုကြည်ကိုဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာပေးခဲ့တယ်လို့ဝန်ခံထားတယ်လို့ပြောပါတယ်။ဒေါ်ဆန်းစုကြည်ရှိနေဦးခမောင်စောကတော့အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ်ဆွဆွဲတာကအခြေအမြစ်မရှိဘူး။အထူးသဖြင့်ဒေါ်လာနဲ့ရွှေကြောင်းတွေနဲ့ပတ်သက်ပြီးဆွဲတာကရည်စရာအကောင်းဆုံးဟာသဖြစ်နေတယ်။အခုလိုတရားမဝင်လှုပ်ချံပုတ်ချဆွဆွဲမှုမျိုးအရင်တခါမှမတွေ့ခဲ့ဘူးလို့ AP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျ။မြန်မာဆီယနာသိန်းကောင်စီကသတင်းတောက်တွေကိုဖန်စီဗီတရားဆက်ဆိုတဲ့ပေါ်ရန်ကုန်မြို့အမေရိကန်တန်ယုံကပြစ်တင်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရအရီယာနီမယ်ရင်းက
Today a US embassy officer visited a Yangon
ကိုလို့ကိုလို့ရင်ဖတ်တိခရရတဲ့သတင်းတောက်၅ရောက်တဲ့ရန်ကုန်မြို့တရားရုံးတစ်ခုကိုအမေရိကန်တန်ယုံရရှိသူသွားရောက်ခဲ့ပါတယ်။ကြည့်သူတွေအသိဉာဏ်ကျေဝစွာနဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အတွက်မီဒီယာရဲ့အခန်းကဏ္ဍကအဓိကကျပါတယ်။သတင်းမီဒီယာတွေကိုနှုတ်ဆက်စေခြင်းအဖြစ်အာဏာသိမ်းစစ်ဘက်ရရှိတွေရဲ့ဆက်ဆုပ်ဖွယ်ရာလှုပ်ဆောင်နေမှုကိုကမ္ဘာကြီးကဒါမှမဟုတ်မြန်မာပြည်သူတွေမမှတ်မိအောင်လုပ်လို့မရပါဘူးလို့ပြောသွားတာပါ။တကယ်တော့ AP သတင်းတောက်တူပါဝဲသတင်းတောက်၅ဦးကိုပုံမှန်905ကကြီးတမတော်ပြုကွဲအောင်လှုံ့ဆော်မှုလှုပ်ဆောင်မှုနဲ့တရားစွဲရုံးထုတ်ပြီးချုပ်ယမန်ယူပြီးတော့မတ်လ24ရက်နေ့မှာနောက်ထပ်ရုံးချိန်ပေးထားပါတယ်။အလားတူမြန်မာနောက်သတင်းဌာနကသတင်းတောက်6ရောက်ကိုလည်းအွန်လိုင်းကနေရုံးထုတ်ခဲ့ပြီးမတ်လ25ရက်နေ့ကိုနောက်ထပ်ရုံးချိန်ပေးထားတယ်လို့အယ်ဒီတာချုပ်ကိုဆွေဝင်းကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျ။မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးဆက်လက်ဖိနှိပ်မှုတွေပေါ်ကုလသမဂ္ဂနဲ့အမေရိကန်တို့ဘက်ကတင်းတင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံရဲ့ဆန္ဒပြသူတွေကိုစစ်တပ်ရဲ့ကြက်ဖက်နှိမ်နှင်းမှုတွေပေါ်မှာ Ludaru Poma, Julene Yazumu, Yawnade, Tau Tari, Pupu, Tulayarelu, Kula Samakaya, Nimanang, Saya Lukuni, Tukozale, Thomas Andrews, Tiolai Bale, Andrews and Ine, Monica, Switzerland, and Geneva, Nuba, Lukuni, Kongsima, Jerama, Yingyaka, Sanapia, Dure, Sewan, and Re, Pika, Yachini, Dugo, Longjanita Puriga, Yenis, Tessay, Yangan, Pondri, Video Tau Tari, and Yadi, Sinide, Yerema, Sitane, Yerega, Sisting at Kupos and Lelevi, Pogliga by Jesirigo, Chessida, Sinego, Luran, and Sanapia, Dugo, Satan, the Lupan, Sinid, Video Relay, Trinia, and Lusubale, Tabi, Sanapia, the Recalma, the Netiane, the Sone Pondri, Sadaruga, Diana, Dugo, Dirta, said what a video relay, Trinia, and Lusuga, Satio Gavale, Kulatamaga, the Mujogaro. နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမ္မတဦးမြင့်ပါဝင်အရသာဆွေရကောင်းဆောင်တွေကိုအဂတိလိုက်စားမှုနဲ့အာဏာသိမ်းစစ်ကောင်စီကစစ်ဆေးနေချိန်မှာပဲအားလုံးကိုပြန်လှုပ်ပေးဖို့မနေ့ကထပ်မံတောင်းဆိုလိုက်ပါတယ်အထူးအမှုချုပ်ပြောခွင့်ရဖရန်ဟက်ကမြန်မာနိုင်ငံရင်းနှီးပတ်သက်ရင်လုံခြုံရေးကောင်စီဖွဲ့ဝင်တွေကြားဆန္ဒသဘောထားကိုတညီတညွတ်တည်းထုတ်ဖော်ကြဖို့ကုလသမ တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အမေရိကန်ဆွေရပြောခွင့်ရ Netflix ကလည်းမနေ့ကနိုင်ငံဟွန်းဆန္ဒပြမှုတွေတွင်လုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုကြောင့်လူ70ဦးထက်မနည်းသေဆုံးခဲ့ရတဲ့အတွက်စိုးရိမ်ကြောင်းထပ်မံပြောဆိုလိုက်ပါတယ်ခင်ဗျ။မြန်မာနိုင်ငံအတွင်းတင်းမာမှုကြီးထွားလာနေတဲ့အခြေအနေတွေကြောင့်ပြည်သူလူထုရဲ့စီးပွားရေးကိုထိခိုက်မဲ့ခြင်းအလွန်အမင်းစိုးရိမ်တဲ့အကြောင်းနဲ့အခြေအနေကိုအနည်းငယ်စောင့်ကြည့်နေတဲ့အကြောင်းIMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ IMF ပြောခွင့်ရပုဂ္ဂိုလ် Gary Rice ကအခုချက်ချင်းအဓိကစိုးရိမ်ရတဲ့ကိစ္စက COVID-19 ရောဂါတိုက်ချက်ရေးကြိုးပမ်းမှုတွေမဖြစ်မနေဆက်လုပ်နိုင်ဖို့နဲ့ဘေးဒုက္ခအရောက်ဆုံးတာမန်ပြည်သူတွေကိုထောက်ပံ့နိုင်ရေးကိစ္စပါ။ IMF အဖွဲ့ကမြန်မာနိုင်ငံကိုပေးအပ်နေတဲ့အထောက်အပံ့တွေနဲ့ပတ်သက်လို့ကလည်းအရင်ကတည်းကကျင့်သုံးခဲ့တဲ့မူဝါဒအတိုင်းအုပ်ချုပ်မှုပိုင်းရှင်းရှင်းလင်းလင်းမရှိသေးတဲ့အချိန်မှာစင်းနေစင်းနေဆောက်ရသွားမှာဖြစ်တယ်လို့ပြောခဲ့ပါတယ
်။သောက်ကြံများရဲ့နောက်ဆုံးရသတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကဆီယာနာတိန်ဆန့်ချီလှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။ရန်ကုန်ကနေရအသီးသီးမှာဒီကနေ့မှလည်းဆန္ဒပြပွဲတွေဆက်ပြီးတော့ရှိသလိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲရှင်းလင်းဆဲဖြစ်ပြီးတော့ဖမ်းဆီးခံရသူအရေအတွက်ကလည်းပို့ပြီးတော့တိုးလာနေပါတယ်။ရန်ကုန်ဘက်ကအခြေအနေတွေကိုကိုရနိုင်ကြောပြပေးပါရှင
်။မတ်လ၁၂ရက်နေ့ည၇နာရီချိန်မှာမင်္ဂလာတုံမြို့နယ်မြတိတာရက်ကွက်ကကင်းသမားတွေကိုဝင်ရောက်စီးနှင်းပြစ်ခတ်မှုကြောင့်၂ဦးသေဆုံးပြီးတော့၅ဦးကြီးစံထိမှန်ဒဏ်ရာရခဲ့တယ်လို့ကင်းဆောင်သမားဦးကလေးက VOA ကိုပြောပါတယ်။
အဲ့ကျွန်တော်တို့နေရာကိုလန့်ချီမမြင်ရဘူးအဲ့ရစ်ပေါ်တဲ့ကိုလန့်ချီမမြင်ရဘူးအဲ့တကားမှာသူပြားလေးကာလာတယ်အဲ့သူပြားလေးကာလာနေဟောင်းသူတို့အကုန်ထုတ်ပြတာရိုက်ထုတ်ပြတာရိုက်ထုတ်ပြတဲ့ခါကျတော့သူတို့ကဒေဇူရီတပ်ဖွဲ့ဝင်တွေပါသူပါပါကြားပြီးတော့လည်းပြောတာမဟုတ်ဘူးကျွန်တော်တို့ကသူကလန့်အောင်လိုက်တာဗမင်းနဲ့ဆိုပြီးတော့လန့်အောင်လိုက်တာဘယ်သူလဲဆိုတဲ့အချိန်မှာအဲ့မှာကျွန်တော်ကိုစပ်ဖြစ်တာပေါ့ဖြစ်တဲ့ခါကျတော့သူကအဲ့မှာတနက်ကကြားတော့ကျွန်တော်တို့ကြားလိုက်ကြတော့20နဲ့30ချစ်ဖြစ်ပေါ့လေကျွန်တော်တို့ကြုံချက်ဖြစ်တဲ့ဥစ္စာကကျွန်တော်တို့အဲ့နာမှာဆိုင်တွေတချို့ဆိုင်တွေမှန်တယ်တချို့ပင်တဲ့လေးတွေမှန်တယ်အဲတက်ပြာလမ်းတွေကွန်ကရစ်လမ်းတွေမှန်တယ်အဲ့ဒီမှာသူကသူတို့ဖြစ်တဲ့အခါကျတော့သူငုံလိုက်တာငုံပြီးတော့အခြေအနေကိုကြည့်ပြီးတော့နောက်ပြန်ဆုံးဖို့အတွက်ကိုသူကပြန်ချပြီးတော့လက်ပြေးတာလက်ပြေးတဲ့အချိန်မှာခြေကန်းသူ့ဒီဘက်ကိုဟောတော့ညာဘက်ရှင်အောင်ကိပါတယ်ခြေကန်းကကြည့်ပြီးတော့ကြည့်တဲ့အချိန်မှာလည်းသူကပြစ်နေသွားတယ်သူတက်တန်ရရတဲ့သူကအဲ့ဒီမှာ9ယောက်လောက်ရှိတယ်အခုတော့တည်တဲ့လူကတည်တဲ့လူကနှစ်ယောက်ကြီးအစ်စ်နဲ့ပြစ်တာဗျာကြီးနှစ်ကောင်ကသူတို့ဖြစ်တဲ့ကြီးနှစ်ကောင်ကကျွန်တော်တို့ကထဲမှာရရတယ်ဒီတော်စင်လက်ရဲ့ညာဘက်ရင်အောင်မှာဝင်နေတဲ့ခြီးကအခုထိမထွက်ပါဘူ
းရကွက်နေလမ်းတွေမှာသူပြားတွေပိတ်ကာထားတာကိုလက်နက်ကင်တွေဘက်ကဝင်ရောက်ဖျက်ဆီးပြီးတော့ကြီးအစ်စ်တွေနဲ့25ချက်ပြစ်ခဲ့တယ်လို့လည်းတခြားခင်သမားတူကပြောပါတယ်ရင်မကြီးထိမှန်တန်ရာနဲ့တည်ဆုံသွားခဲ့တဲ့ဥချော်စင်လက်မှာသားသမီးနှစ်ယောက်ခြံခဲ့တယ်လို့ရကွက်နေပြည်သူတွေကပြောပါတယ်တည်ဆုံးသူနောက်တူဖြစ်တဲ့ဦးကျော်မင်းထွန်းကတော့ခြေထောက်ထံရနဲ့ပုံကြံခဲ့တဲ့အချိန်မှာလက်နက်ကင်တပ်ဖွဲ့တွေကဆွဲထုတ်ယူသွားပြီးတော့ပြတ်တက်လိုက်ကြောင်းဒီနေ့မနက်လောက်ကရင်ခွဲရုံမှာအလောင်းလာကြည့်ပါလို့အကြောင်းကြားလာကြောင်းနောက်ထပ်ကင်းသမားတူကလည်း VOE ကိုပြောပါတယ်ဒါပြင်ပြီးခဲ့တဲ့မတ်လ10ရက်နေ့ကမြောက်ကလာဘမြို့နယ်ခန္ဓာယာဆန္ဒပြပွဲမှာ အကြမ်းဖက်ဖြိုခွဲခဲ့ရမှာစီးကုံကိုတနက်ကြီးစံထိမှန်ခဲ့တဲ့ကုစိုးစိုးမိုးဟာလည်းဒီနေ့မနက်စောပိုင်းမှာပဲတည်ဆုံသွားခဲ့ပါတယ်။ကောင်းလာပါမျိုးနဲ့ပရိသာလမ်းလုံးတစ်ပိတ်ကိုဒီနေ့မနက်ပိုင်းကစစ်တပ်နဲ့ရဲတွေပြစ်ခတ်ဖြိုခွင်းပြီးတော့သနားပြတဲ့သူတွေကိုဝင်ရောက်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။အပြင်လိုင်းမျိုးနဲ့ခံလန်းပတ်မှလည်းရဲတဲ့ဆန္ဒပြတဲ့သူတွေထိတိုက်တွေ့ခဲ့ကြပြီးအဖမ်းခံရတဲ့သူတွေရှိတယ်လို့လည်းအနီးအနားကလူတွေကပြောပါတယ်။ကံလန်းပတ်မှဖြူခွဲခံရတာတွေရှိပေမဲ့ကံလန်းနဲ့မနီးမွေးမှရှိတဲ့ဘူရောင်လမ်းမှာတော့လူ900ကျော်လောက်က We need our to be safe မြန်မာဆိုတဲ့မြန်မာပြည်မျိုးပုံနဲ့ထိုင်တဲ့ပိတ်လုခဲ့ကြပါတယ်။ငါကအာရုံစိုက်မှုရဖို့တဲ့ဒီမနိုင်ငံရေးကိုမိမိမရှိပဲငွေရောက်ကူညီပေးဖို့မျှော်လင့်တယ်လို့အင်ဂျင်နီယာတူကပြောပါတယ်
။အဓိကတော့ဒီအောင်လုပ်လိုက်တာကျွန်တော်တို့မြန်မာတနိုင်ငံလုံးအပြင်ကျွန်တော်တို့အဓိကနိုင်ငံတကာကလည်းပြီးသွားပြီးတော့ကျွန်တော်တို့တကယ်အာသုပြီးသွားနေတယ်ပေါ့။အာသုပြီးကျွန်တော်တို့ဝက်ကန်ဖြစ်ပါတယ်အသိပေါ်ပါတယ်ဆိုတဲ့ကိစ္စကိုအဓိကကျွန်တော်ပြောချင်တာပါ။အာဒီ UN အနေနဲ့ရောကျွန်တော်တို့နိုင်ငံသားအနောက်နိုင်ငံတွေနဲ့ရောဒီတခြား UN မှာပါဝင်တဲ့နိုင်ငံတွေနေနဲ့ရောဒီမှာဒီရဲ့အကြီးကိုပြည်သူမရှိထားဘူးပေါ့။မနက်မှဒီမှာအားလုံးပြင်ကြပြီလေကျွန်တော်များတင်ကြပြီ60ကျော်တင်ကြပြီဒါမဲ့ကျွန်တော်တို့ကဒါကြီးကိုအတော်တရားနဲ့ကျွန်တော်တို့ကရက်ပြီးတော့အရှုံးပေးလိုက်လို့မရဘူးကျွန်တော်တို့အရှုံးမပေးလို့ကျွန်တော်တို့ဆက်တိုက်နေတယ်ဆိုတော့ဘာလို့ပြည်ပြင်နေတာလဲဒါအဲ့တော့သူတို့တက္ကအကူအညီတွေကျွန်တော်တို့အာတုပိလားဒီပြည်ပြင်မလားဒီပြည်ပြင်ကျွန်တော်တို့ကဆက်ပြီးတိုက်ခိုးမှတော့မှာပဲတကယ်တမ်းပေါ့နော်အာတုပိကူညီမရလာခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူရဲ့အသက်တွေနည်းနည်းတော့ထပ်ပြီးတော့ဟိုအများကြီးတော့မတည်တော့တော့ဘူးလို့တော့ပြောလင့်ပါတယ်ပေါ့နော်
ဆန်းကြောင်မြို့ရဲ့ဗဟုလမ်းမှာဆက်အနာသိန်းဆန့်ကျင်ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲတွေကအင်အားများပြနဲ့ဝင်ရောက်ဖြိုခွင်းခဲ့ပါတယ်။ရဲနဲ့စစ်သားအင်အားအများအများဝင်လာပြီးတော့လမ်းပေါ်မှာရှိနေတဲ့အသားအဆီးတွေကိုဘူလိုဇာနဲ့ရှင်းလင်းဖယ်ရှားပြီးတော့ရက်ကွက်လမ်းနေတဲ့အထိဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့တာပါ။ရန်ကုန်တိုင်းနေရအနှံ့ကလမ်းတွေပေါ်မှာရှိတဲ့အကာရံအသားအဆီးတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကလာရောက်ဖယ်ရှားမှုတွေရှိနေပြီးတော့တချို့နေရာတွေမှာမိရှုဖျက်ဆီးသွားပါတယ်။လူလူတွေဆန္ဒမပြနိုင်အောင်စစ်တပ်နဲ့ရဲတွေအင်အားအမြောက်များကိုလည်းနေရာနဲ့မှာချထားပြီးတော့လှည့်လည်နေပါတယ်။လက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ပစ်သက်ဖြိုခွင်းမှုတွေရှိပေမဲ့လူလူတွေကတော့ရတဲ့နီးနဲ့အာဏာဖီဆန်နေကြပါတယ်။ဒီကနေ့မှာဖမ်းဆီးခံရသူတွေရှိရဲဆိုပေမဲ့ဘယ်နှဦးဖမ်းခံရလဲဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာပါရှင်နိုင်ငံတော်မှာတော့ဆရာနာရှင်စန့်ကျင်ဆန္ဒပြမှုတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေရှိနေပေမဲ့ဆန္ဒပြတဲ့သူတွေကတော့ဆက်လက်ချီတဲ့ဆန္ဒပြနေကြဆဲဖြစ်ပါတယ်ပြည်နယ်နဲ့တိုင်းဒေသကြီးကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုကျော်ကျော်သိန်းကတင်ပြထားပါတယ
်တနင်္လာတိုင်းလူဝဲမြို့မှာမဏိကည9နာရီဝန်းကျင်လောက်ကလက်နက်ကင်တပ်ဖွဲ့တွေဟာရက်ကွက်တည်တဲ့အထိကိုဝင်ရောက်ပြီးတိုက်ခတ်ခဲ့ပါတယ်လက်နက်ကင်တွေရဲ့တိုက်ခတ်မှုကြောင့်2ဦးကြီးထိမှန်ပြီး2ဦးသေဆုံးပါတယ်ရေးပေါ်လူနာတင်ကားတွေကိုပါတားဆီးပြီးဖမ်းဆီးစစ်ဆေးတာတွေလုပ်ခဲ့တယ်လို့ဒဝဲတပိတ်စစ်တောင်းမှာပါဝင်ဆန္ဒပြနေသူတူဖြစ်တဲ့ကိုဆိုင်ကိုကူထုံးကပြောပါတယ်
။ဒီမင်းကဟိုညဖိုးမာရီတော့မှာဘုံမော်နဲ့ကျဆားပြင်းရက်ကွက်ကတေးချောင်းကာဝင်းကတန်တရာကြီးနားမှာဖြစ်တာတိခတ်မှုပါလေ။ဒီကမှုစစ်တာကတန်တရာကြီးပေါ်မှာရက်ကွက်နေပြီးသူတွေကလမ်းတွေတဲကိုဝင်လို့မရအောင်လမ်းပိတ်ထားတာ။တဲ့အိတ်ဒီဟိုကဝလုံးတွေနဲ့လေအဲဒီသိခါတာကိုအဲရှစ်ကားတွေရောက်လာပြီးတော့သူကစဖဲတယ်ပေါ့အဲသိခါတဲ့ဟာကိုစဖဲတဲ့ဟာနဲ့အမှရက်ခွဲရလူတွေပုံပြီးတော့ထွက်လာတာနဲ့အမှစပြီးတော့ပြစ်ခတ်မှုကစဖဲတာပြစ်ခတ်မှုကနှစ်နာရီနီးပါးလောက်ကြာတယ်တောက်လျှောက်ကတဆက်အဲဒီမိနာရက်ွက်တွေအဲပုံပုံနဲ့ကျစားပြီးရက်ွက်တွေရက်ွက်တွေတွင်းကြည့်ပြစ်ခတ်မှုတွေစီဖစ်တွေရောညည်ယူပုံးတွေရောတောက်လျှောက်ကျက်ထက်တာလူတယောက်ကြီးဖြစ်ပြီးတော့ပေးသွားတာအဲကျက်စားပြီးရက်ကွဲကအဲ40ကျော်လောက်ရှိဆုံးသွားတယ်အဲညမှာပဲဆုံးသွားတယ်ဆုံးသွားတဲ့တယောက်ကအဲကြီးထိပြီးတော့ရေဘော်ကားတွေတောက်လျှောက်ဒီကျက်စားပြီးရောလာတဲ့လမ်းမှာတောက်လျှောက်ရေဘော်ကားတွေရှားခံရတယ်ဖမ်းခံရတယ်အဲနဲ့မိနစ်30လောက်ကြာသွားတယ်ကြီးကကြီးကလက်မောင်းဘယ်ဘက်လက်မောင်းကနေပြီးတော့ဖောက်ဝင်သွားတာအဲကြမ်းကြားတက်ဆိုလေ
မုံရောင်မှာလည်းဒီကနေ့ဆန္ဒပြပွဲတွေဆက်ရှိပါတယ်။မုံရောင်မြို့လက်ဖက်ဆိုင်တဆိုင်တဲကိုဒီကနေ့လူများနေလို့ဆိုပြီးဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။လက်ဖက်ဆိုင်ထဲမှာရှိတဲ့သူတွေကိုဖမ်းဆီးတာတွေဖုန်းတွေကိုစစ်ဆေးတာတွေလုပ်ခဲ့တယ်လို့အဲ့ဒီဆိုင်ထဲမှာရှိနေခဲ့သူတူဦးကပြောပြပါတယ်
။ဒီနေ့အဲ့တော့မရေတိုင်းဆိုင်နေတော့ဘောများရေရဲတွေအများကြီးရောက်လာရောက်လာတော့တချို့လူတွေလည်းအကုန်ဖက်ခဲ့ကြတာပေါ့တချို့ကလည်းမကြီးနိုင်တဲ့သူတွေလည်းပြန်ခဲ့ရပေါ့။ဒါပေမဲ့ပြည့်တဲ့သူတွေလည်းတော်တော်များများလည်းပြန်တော့ဖမ်းဆီးရပါတယ်။ဒီလည်းလွတ်သွားပြီဆိုလည်းနည်းနည်းပဲ။ကြက်ကလက်ဖေးတိုင်းကအဲ့ဆိုင်ကအများကြီးလူများရတယ်ဗျလူငယ်ဆိုင်ကများလို့ပြောနေလူများတော့ သူကအဲ့အောင်မတင်ငါဖြစ်လာတယ်မှာသိရတာအမလို့ဝင်ဝင်သိရပေါ့သူကအဲ့မှာဖဲနေနေတယ်ဝင်သိနေတယ်လို့ပြောပါတယ်ဒီဆိုင်မှာဒီလိုမျိုးလူဟွာလုပ်နေတာများနေတာဟိုကမတင်ငါပြဖြစ်လို့ဘုံပေါ့နော်ဒါမတင်ငါလို့ဘုံပေါ့လားဓာတ်ကြည့်ရပေါ့နော်အဲ့ထွက်ပြေးတာဆိုတော့အဲ့ထွက်ပြေးတဲ့သူတွေကမရရအောင်လိုက်ဆိုင်ရနေပေါ့အဲခိုင်းနေ20ကျော်လောက်တော့ချုပ်ကားပေါ့ခန်းသွားတယ်
ပကူးမှာလည်းဒီကနေ့တပိတ်စစ်တောင်းကိုလက်နက်ကင်တွေကပြစ်ခတ်ဖြိုခွဲခဲ့ပေမဲ့ထိခိုက်သူနဲ့ဖမ်းဆီးခံရသူမရှိခဲ့ဘူးလို့ပကူးဒေသခံတူကပြောပါတယ
်။ဖြိုခွဲတာတော့ကျွန်တော်တို့မော်ဂန်78ခန်းနဲ့မနက်က10နာရီကိုလောက်ကလူစုခွဲနဲ့ပြစ်တယ်။တန်ရာရတာပါတော့မရှိဘူး။မြေရုံဘုံနဲ့ပြစ်တာရှိတယ်။အပေါ်ထောင်ပြစ်တာတွေပါရှိတယ်။ရက်ကုန်တွေပါတော့လည်းရက်ကုန်တွေပါအထိပါလိုက်ပြီးတော့ဖြိုခွင်းတာကြအဲဟိုတပိတ်ကိုလေ
မန္တလေးမှာလည်းအကျန်းဖက်ဖြိုခွဲတာတွေလုပ်နေပေမဲ့ဒီကနေ့မှပုံမှန်အတိုင်းဆက်ပြီးဆန္ဒပြကြပါလေ။ညနေပိုင်းမှာတော့မန္တလေးမြရည်နန္ဒာရပ်ကွက်ကဆန္ဒပြဝဲကိုဖြိုခွဲတဲ့အတွက်ထပ်ပြေးသူတွေကိုတိုက်ခန်းတွေထဲထိဝင်ပြီးဖမ်းဆီးခဲ့ပါလေ။လက်နက်ကင်တပ်ဖွဲ့တွေရဲ့အကျန်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်ဆန္ဒပြသူတွေကမြို့နယ်တချို့မှာမနေ့အာယုံတက်ချိန်ဆန္ဒပြတာ၊ပြင်ဦးလွင်ညောင်ရွှေနဲ့ရန်ကုန်ကနေရာတချို့မှာတော့ကျေးကျော်တန်းတွေကိုလမ်းမတွေပေါ်ချထားပြီးလူမဲ့တပိတ်တွေလုခဲ့ကြပါလေ။ဒီမနက်ကမှဆက်နာရှင်စန့်ကျင်ရေးဆန္ဒပြမှုတွေနေ့စဉ်ရှိနေတယ်လို့ဆန္ဒပြသူတွေကိုအင်အားသုံးဖြိုခွဲတာကလည်းနေ့စဉ်ပါပဲ။လက်နက်ကင်တပ်ဖွဲ့တွေကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကြောင့်နိုင်ငံတော်ဝန်တည်ဆုံးမှုအခြေအတွေနေ့စဉ်နဲ့မျှမြင့်တက်နေပေမဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကတော့ဆက်ပြီးအချိန်ကောင်းနေသေးပါပဲခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။ကရားပြည်နယ်ဘက်မှာတော့လွိုက်ကော်မြို့မှာဆန္ဒပြတပိတ်ကိုအကြမ်းဖက်ဖြိုခွဲတယ်လို့ရက်ွက်တည်တဲ့အထိပစ်ခတ်တယ်လို့ဆန္ဒပြပြည်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ CDM လုပ်နေတဲ့ဝန်ထမ်းတချို့လည်းဖမ်းဆီးခံရပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။စရုပ်ချုပ်ရေးကောင်စီကိုကန့်ကွက်ဆန္ဒပြနေကြတဲ့လွိုက်ကော်မြို့မှာအထွေထွေတပိတ်စစ်ကြောင်းကိုဖြုတ်ခွဲနေတဲ့အတွက်ရက်ွက်တည်းရွာတွေမှာစစ်ကြောင်းလိုက်ကန့်ကွက်မှုတွေလည်းရှိနေတာပါ။ကရားပြည်နယ်တွေကတည်းရွာတွေအထိစစ်တပ်ကလိုက်လံပစ်ခတ်မှုတွေရှိနေကြောင်းလွိုက်ကော်မြို့ကဘခတကျောင်းသားဟောင်းကိုကောင်းထက်ကျော်ကပြောပြပါတယ်။
လိုက်ကောမှာလေအဲလိုက်ကောရက်ွက်တွေမှာပြစ်တယ်ပေါ့နော်အဓိကပြစ်ခံရတဲ့ရက်ွက်ထဲမှာဆိုရင်ကျွန်တော်တို့နက်နက်တော်တို့နော်ကျွန်တော်တို့ဒေါက်ခုတို့အဲမှာမင်းလာရုပ်ပါမှာတော့အပြစ်ခတ်တွေရှိတယ်ပေါ့နော်ဟုတ်ကဲ့ကျွန်တော်တို့ပြစ်ခတ်တော့တော်တော်လေးများတယ်ပေါ့နော်အဓိကတော့သူတို့ကသွေးယူသေးတာနဲ့အလုံးရင်းနဲ့ဒီတပိတ်တွေကိုဟိုတဲကြီးမဲကြီးလိုက်ပြီးဖြုတ်ခွင်းနေတဲ့အမျိုးဖြစ်ပါတယ်ဒါပေမဲ့တော့နေ့စဉ်နဲ့ညတော့ဒီတပိတ်လှုပ်ရှားမှုဟာလူလူလှုပ်ရှားမှုရက်တက်မတော်ပဲပုံစံမျိုးစုံနဲ့တော့ဆက်ပြီးတည်ရှိနေတာပါပါစစ်ကြောင်းတွေကိုရက်ွက်လိုက်တွေထွက်တယ်ဆိုပြီးကျွန်တော်တို့အလိုမျိုးပြတယ်ဗျအဲ့တော့နက်နက်တော်စစ်ကြောင်းနော်ဒေါ်ကူစစ်ကြောင်းမိုင်းလုံးစစ်ကြောင်းမင်္ဂလာစစ်ကြောင်းနော်ပြီးတဲ့ခါကျတော့ကျွန်တော်တို့ဒီတန်ကန်းထူထူငန်သားရွာတန်းချေအဲ့လိုမျိုးရှိပြီးတော့ကိုယ့်ရဲ့ဒီရက်ွက်တွေမှာပဲကျွန်တော်တို့ကစုပြီးဆန္ဒပြပြီးတော့ပျောက်ပြားဆန်ဆန်ကျွန်တော်ဆန္ဒပြပွဲတွေကိုကျွန်တော်ဖန်တီးယူရတဲ့အခြေအနေပဲဖြစ်ပါတယ
်ဒီအတော်အတွင်းအကျဉ်းမဖက်အာခံနဲ့လှုပ်ရှားမှု CDN လုပ်နေတဲ့ဤပညာတက္ကသိုလ်ကပမောခချုပ်နဲ့ဤပညာအထက်တန်းကျောင်းကွန်ပျူတာတက္ကသိုလ်ကတာဝန်ရှိသူ3ယောက်ကို CDN လုပ်နေတဲ့ဆရာဆရာမတွေနဲ့ဝန်ထမ်းစည်းငုံမပေးတဲ့အတွက်စစ်ကောင်စီကမတ်လ10ရက်နေ့မှာဖမ်းဆီးသွားခဲ့ပါတယ်။မနေ့ကတော့ CDN လုပ်နေတဲ့ပြည်တက္ကသိုလ်အင်္ဂလိပ်စာဌာနကကတိကဒေါ်မမိုးဆိုင်ကိုလည်းအိမ်မာလာရောက်ဖမ်းဆီးသွားခဲ့ပါတယ်။ဒီကနေ့မှာပဲဆေးဥချုပ်ရေးကောင်စီကရေနံကြောင်းပြည်သူ့စေယုံကြီးကဝန်ထမ်းတွေအနေနဲ့စီရီယံမှာပါတယ်ဆိုရင်ဆေးရဝန်ထမ်းနိုင်ငံကနေဆင်းပေးရမယ်ဆိုပြီးဖိအားပေးခဲ့ပါတယ်။မနေ့ကတော့တောင်တွင်းကြီးမြို့နယ်တဲကစီရီယံလုံနေတဲ့ဆေးရဝန်ထမ်းတွေကိုဖိအားပေးပြီးအလို့ဆင်းခိုင်းခဲ့ရမှာတော့ဝန်ထမ်းတွေကအလို့မဆင်းပဲဒီနေ့မှပဲဝန်ထမ်းအင်အားကနေဖယ်ရှားပေးခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးနိုင်ငံအနှံ့ဖြစ်ပွားနေတဲ့အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုသတင်းရယူရင်းနဲ့အဖမ်းဆီးခံထားရတဲ့သတင်းသမားတချို့ဒီကနေ့ဗီဒီယိုအွန်လိုင်းကနေရုံထုတ်ခဲ့ပါတယ်ထိမ့်သိမ်းခံထားရတဲ့သတင်းသမားတွေထဲမှာစံမာရေးချို့တဲ့နေသူတွေရှိတယ်လို့သူတို့ရဲ့ရှင်းနေတွေကပြောပါတယ်အကြောင်းစုံကိုတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင်
ရန်ကုန်နဲ့တခြားမြို့နယ်တွေမှာအာဏာသိမ်းမှုကန့်ကွက်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲတာတွေကိုသတင်းရယူရင်းဖမ်းဆီးခံထားရတဲ့သတင်းတော်တွေက6ဦးကိုပုံမှန် 905 ကကြီးတမတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလုံဆောင်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကတရားစွဲထားတာပါဒီကနေ့မှာတော့သူတို့ကိုကမာရွမြို့နယ်တရားရုံးမှာဗီဒီယိုနဲ့အွန်လိုင်းကနေရုံးထုတ်ဆစ်ဆီးခဲ့ပါတယ်ဒီထဲမှာမြန်မာနိုင်ငံသတင်းဌာနကအမျိုးသမီးသတင်းတော်ဒေါ်ကေစင်နွေးလည်းပါပါတယ်အမှုကိုနောက်တစ်ပတ်မှစပြီးဆစ်ဆီးမှာလို့ဒေါ်ကေစင်နွေးရဲ့ရှေ့နေဒေါ်နီလာခိုင်က VOA ကိုပြောပါတယ်
ပါလေတဲ့ဒီရှင်းနေရောသူမိသားစုဝင်တအူတော်တွေ့ခွင့်ရပါလေရှင်။ဒီရက်နေ့ကိုရုံးပြန်သိမ်းပါတယ်လို့ဟိုဗီဒီယိုကွန်ဖရင့်မှာလည်းသူမိသားစုအကူအညီတွေ့ခွင့်ရတော့အဲ့ပုံဝင်လေတော့နည်းနည်းတော့ပြင်သွားတယ်။နောက်သူက
ဟိုရင်းချက်ရှိရောဟိုညနေပိုင်းတွင်လို့သူတော်ပြေကတော့လည်းဒီသူစောက်ပေးရဲ့တောင်းပြောရခြင်းဒီနေ့တော့ရဲ့အလုပ်တာဝင်တဲ့ဒီတရားရုံးရဲ့တာဝန်ရာဒီဘာလို့ရှိရနေဒီလိုကွန်ဖရင့်နဲ့တက်ဆိုင်ရာရှင်းနေရဲ့ဒီပါဝါတင်တိုင်းဥစ္စာအလုံးနဲ့သူရဲ့မိသားစုနဲ့တွေ့မှုပြီးတဲ့လုပ်ကွယ်မိလုပ်သွားတာပါဒီတနေ့ဥစ္စာတွေကနောက်ရုံးနေမိကြမှာကျွန်တော်တို့လုပ်ခွင့်ပြီးပါပါရှင် အလုပ်တန်းတရင်တော့ဥပညာဦးနဲ့စီကွက်မီဒီယာကဦးဟိန်းဖြိုးစော်လို့ပါပါတယ်ဒီကနေ့ရုံထုတ်ချိန်တွင်ရှင်းနေရတဲ့သူမိသားစုကပါသူတို့ကိုအွန်လိုင်းကနေတဆင့်တွေ့ခွင့်ရခဲ့ပါတယ်ကျမရေးချိုးတဲ့နေသူနောက်သူကတော့ EB တရင်ဌာနဓာတ်ပုံတရင်တော့ဦးသိန်းစော်ပါသူကအရင်ကတည်းကရင်ကျက်ယောဂဝေဒနာရှိပြီးလက်တလုံးမှာတော့အဲ့ဒီယောဂအခမ်းကြောင့်ညနေပိုင်းတွေမှာကျမရေးပို့ပြီးချိုးတဲ့နေတယ်
ကျင်းမီရဲ့စီပါဝါတင်နိုင်ဥစ္စာအလုံးနဲ့သူ့ရဲ့မိသားစုနဲ့သူ့ဝင်ပြီးတဲ့လူပဲနေလို့ပြောတာပါတယ်။တနောက်စားရီအနောက်ရုံးချင်းမိသားမတော်လို့လုပ်ဖို့ပြပါပါတယ်။ဆယ်မီလီစတင်းစာကကုအောင်ရင်းနဲ့ကုသိန်းစော်ကိုမလ၂၄ရက်နေ့မှာရုံးပြန်ချိန်လိုက်ပြီးမက်ကီဇင်တွေအပါအဝင်ကြံတဲ့သမားတွေကိုတော့၂၅ရက်နေ့မှာပြန်ချိန်ထားတယ်လို့ပြောပါတယ်။အမှုကိုစာပြီးစစ်စီတော့မှသာဘယ်လိုကြော
ဒီဘုံမှာဟာအာမခံရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်လုံးတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်ဒီကနေ့ရုံးထုတ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတာဝန်ရှိသူတူလေးလာရောက်ခဲ့ပါတယ် အဖမ်းခံထားရတဲ့ထဲကသတင်းသမားတို့ဘယ်ရောက်နေလဲဆိုတာမသိရသေးတယ်လို့ဘယ်ဘုံမှလည်းအမှုဖွင့်ထားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီမနက်ပိုင်းမှာလည်းတောင်ကြီးမြို့မှာပိုလွန်နိုင်ငံသားအလို့သတင်းတော်တအူးသတင်းရယူနေခြင်းအဖမ်းခံခဲ့ရပြီးသူ့အခြေအနေကိုမသိရသေးပါဘူးမစီမဒီဗီဘီ 70မြန်မာနောင်းနဲ့ရန်ကုန်ခေတ်သတင်းဌာနတို့ကိုအာနာသိန်း၁၀ကောင်စီကထုတ်ဝေခွင့်ယူသိမ်းတဲ့ကြောင့်ကြေညာထားပါတယ်ပိတ်သိမ်းတဲ့အထက်မှာမပါဝင်တဲ့ကမာရုပ်သတင်းဌာနကိုမလ90ရာနေကဝင်ရောက်စီးနင်းခဲ့ပြီးဒီထဲကအယောက်20ကိုပြန်လွှတ်ပေးခဲ့ပါတယ်ဘုံရမျိုးအခြေစိုက်သတင်းတော်နှစ်ယောက်ကိုတော့ပုံမှန်
905ကကြီးနဲ့အမှုပွင့်ထားပြီးအာမခံနဲ့လွှတ်ပေးပြီးတော့အမှုရင်ဆိုင်နေရပါတယ်ခင်ဗျာ ကချင်ပြည်နယ်မိုးကောင်းမြို့နယ်ကတက်မတော်တပ်စခန်းတစ်ခုကိုKIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကဒီကနေ့ထပ်မံတိုက်ခိုက်လိုက်ပါတယ်တက်မတော်ဘက်ကလက်နက်ကြီးနဲ့ပြန်ပစ်ခတ်ရမှာတော့လူနေရက်ွက်တည်တဲ့အထိကြာရောက်ပြီးတော့ပောက်ကွဲမှုတွေဖြစ်တာကြောင့်ကလေးငယ်တချို့အပါအဝင်အနည်းဆုံးလူ၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်သတင်းပြေဆုံးကိုကိုစောဝင်းလိုင်းပြောပြပေးပါရှင်ဒီကနေ့ဖြစ်
ก็ปกติไตปั่วผิดเส้นเนี่ยปัตติบีวิโอเอโกอะคุโลเปล่าบาเลยมูกองเนี่ยกามายจากะน้ําแข็งน้ําแข็งคือกระชีวาชื่อเลยสุยะเบกะเนี่ยไมโครเวฟไตบ่เนาะไมโครเวฟตาวาเกิ้งชื่อเลยไอ้มาตําจอเยโพสต์มาผิดเลยโจ๋เลยจรเราโอเคเยเบกะก็ไตยินลีเซเลเนี่ยผิดเลยโจ๋เลยไตบ่ผิดแต่ติมาจาเลยเฉยมาดิมะบะคาเนี่ยกันชิดดีลาดีมาผิดเลยสุดเลยจาบาเลย
ตับไปเสียสิไปเสียเช่นเดียวกันไม่เอาดีไลฟ์บอกว่าตรีนอไปยากไปอะไรแต่ป่วยผิดเฉยมาตั้มรอไปกันแล้วในจีเนี่ยปิดตาจังอย่าตัดชุดที่แก่ๆจังเลยผู้มุ่งจีนอบูก็เสียเปล่าไปแต่ป่วยผิดป่วยเสียด้วยนับแพทย์ที่ก็จะสมมุติเช่นนี้ก็รออ้าวเชิดกันเตรียมปลาลามาชีเดือดรูปเปล่าไปแต่ที่มันได้ป่วยผิดเฉยมาตั้มรอไปกันแล้วเรื่องในจีเนี่ยจะยันที่จะขจารอยู่ว่าที่มันจะจ้าง ยูอาร์ดูยูอาร์ดูบอกเนาะยูอาร์ดูดูดีขึ้นแล้วต้องยาวแล้วไม่ดีดูดีขึ้นแล้วสิเลยสุดๆว่าเราไม่เข้ากูบอกกำแพงที่ต่างกันดูการเราแต่เมื่อเราก็ได้ไปพูดไปอย่างนี้เสมอกว่าเรามาสิเดกำแพงผิวหากงบกันเลยเล่นในจีเนี่ยพิการตาจังอย่าตาเลยที่แก่เขาหรือเปล่าเลย
南海路口的不马路啊，南海这个新路啊，南线路口的南线，所以 MRT 的 MRT 那边去嘛，以咱们有下公馆那边嘛，以人家地呢地搞不弄，去那边在国家呢的有下公馆的买了位的，咱们有下公馆的嘛，咱们牛嘛也便宜。哎，不过人呢，地呢，超卡地的。哎，俺妈们现在俺要怎样要多的，这里你要发的。哎，再过一个多地，你们呢，走哪一呢，离哪一家了？皮的，咱们有啥公干的嘛？人呢，地地铁大哥，没那困难哪一嘛皮的。
三年一月第二个高考体检，比十周年一月第二个来宾体检奖，将来对体检奖表发的，这场地大概都搞到体检单，加大不了你个嘞，怕干没有呢，三千元你个。但是看呢，也是看我给人一个文样打开开的喽。那白马苏亚伯家的海人呢，变来打开开了的七个吧嘞。第一批包开的大伯家咯，前边呢，中批包开的，都第二大伯批的喽。那西批呢的大伯的哈，你今年没有三那边白马，也单了五，别打看个呀了呢，十三里的喽，得打看那个东单你家了吧。既然一百个老地带玻璃哈，不会用家家呢皮蛋好浆呢，相比呢苗板木塞板嘛，咱们老个土司生那浆，德山呀咱们这个打开大皮蛋浆东边他玩嘞。建议破下苏阳的那片地啊，撒就抽水布，顺流给的破一片片。个前边呢，对嘛，那汤的菜些可能老个傻逼，带玻璃的没皮薄呗，人带你个啦来皮板来看呢。
国造文兰表表别个啦，皮板来些，啊，苦涩比罗，到家里伢人电视边的家，啊，百姓看那里个拿新鸭巴没，啊，苦用肉没有得米看那个电视边嘛吧。你妈那妈是这个阿娜对那个三金干过的，那是帮咱苗族受伤母的嘛？啊，苗族米的个，虽然阿尼爷爷问问五上八问的那个对阿子喽，第六天苗嘛，每个人家一谈那个，人家那个苗族米爷孙得的心思都过前面看下那个咯。你妈 democracy 代表嘛，八问的家的苗族米的阿老爷姑子，公表前面看下那批照，第二天他们说的可能耶，人家那个苗族米爷孙得的心思。今年看下都买票票王啊，票数来把嘞，买票票王我十对明明比了，买看票票个，第四天半夜牛子米看那嘛，电视他啦那些嘛先。
人生表现哪个咯 ？Congratulations 吧，马飘飘啊！啊，退过别个有吧嘞？啊，古路的每个人个在意他哪个呢？你先别一只，那个人个苗子米也是万得的先输个，今天马上马飘飘啊，前面看下来就个有吧嘞？都人生表现嘛嘞？
好，这是真嘛嘞？好。
所以说，第四辈也看下来呢，不得了。大家的各把中文你也得打熟啊。苗子米为伢一天妈妈打的呢，哥哥帮侬把账有钱比了，辈也打六千码的来先。
OK， 第四呢不得比了，帮侬苏学钱也快些省得没吃的了，就嘛地差了没地差，我讲的苏亚的路就嘛地差了，一说外侬啊涨价了，侬涨价速度提什么？对呢嘛，我学差比大七八厘米，所以涨价的老板嘛，就嘛第四呢不得在乎，第四要不嘞，对 YouTube 嘛都 interview 的，就嘛。那里季节在搞喏，季节在开价喽。今年阿片喏，这帮都包我的老婆喏。那年伊苗子米啥时间包起？给啥一对嘛？和太太问问，爸问，比较楼上呢苗子米。哎，路楼上呢，就叫马路的阿那来拍戏，再拍钱。路口也出爆炸了，看个呀嘞！特别么嘞，都用这药，都设备药，和香港楼上呢，楼上呢苗子米有毕业路，今年阿片喏，就把的 video file 的季节阿片，把那都 interview 的季节阿片喏，哎，路就嘛棉麻线好。
第四个，你起码路棉麻那个嘛嘞，人家也给不了多的西巴嘞。他们家人弄阿位婆子来着，比方说路照顾啥，比如搞么的 CRPA 些，其他那个家人问起多些嘛，哦，阿爸问不喏，现在嘛虽然呢，但苗子米的就也给不加了西巴嘞。除了弟弟姐嘛，哥哥有些比较背的阿婆妈哟，白露面看啥呀吧的嘞些。
是啊，第四下来是比如就嘛，张家也不喏，张家来看嘛，就嘛第四个西巴嘛，就是啊，你比如苗子米都唔不喏，就嘛这个李家呀嘞，或者张楼下嘞，苗子米刚上哩，下个月么子嘛，哦，蛮没得被批不，那那给人苗子米。苗婆婆喏，所以第苗子米的里面家境，你可以也蛮家常一些，所 ดีสู้ยาได้เฉยมาจมอายุงงเส้นซ้ํามีอ่ะก็บาแลสรแล้วที่จมเอาไดบีมาย่อနိုင်ငံတကာมาย่อปอเนาะတကယ်ကိုยงกันလှူရှားပြီးတော့ခက်ခက်ခဲခဲနဲ့ရေးကိစ္စတွေမှာပါဝင်ရတဲ့ဒီမျိုးကိစ္စနိုင်ငံကိစ္စဆက်ရွယ်တက်ကြလှူရှားကြမျိုးမျိုးအများကြီးရှိတယ်။အဲ့ဒီထဲမှာจมအကျွေးခံရတဲ့အခါကျတော့จมစိတ်ထဲမှာဘာဖြစ်လဲဆိုတော့ဟိုတကယ်ရောจมထိုက်တန်ပါမလားဆိုတဲ့စိတ်မျိုးပေါ့เนาะဒီစုကจม So di suya ye u wanda ra de bai wanda re so a hu juma lou de alou dwe juma go ti ye lu juma ye alou paw ma le za de tamou tha ye tu yi shi de so da a ye ji ye lu le tu mhat yu lu di su pe ye lu juma mhat yu ba de lo de phat ga le juma lu dai bi ma ga de ge go a le a jiao phit twar de a le jiao phit khe de a chain phit ni de so a le jiao phit ni de a chain twe ma le de ge go thin thin paw paw ne lou sha saung ye ni de di sa bi lo sa na tain bi naw bai ma thin thin paw paw lou sha saung ye ni a myu thamee khaw saung ni lu nge ye lu ji ye sa shi phit paw no di a lwe myu so myu thamee khaw saung ni paw So, do you know me? You should show Jaguar when you are in the Latini, but I don't know what Latini. If you are not the blue, I will bow in it, hey, mama, I told you the mini solution at that papi lay. No, I don't really tell him, my tap your jama, same account touch it up, or not same account touch it up, so I'm not the little Luli, she, Dilu Luli, Jarema, Jamaga. ที่สู้ยาเอสเวจีนยาแข็งยาเอ็ดขาจ้ารอคุณตู้กูอาหน่าเอ็ดจะมาเสียงมาต้องพิมพ์นี่เอ็ดบ่เนาะเฮ้ยกูกูเลยที่เกี่ยวกูไม่รู้ไม่เลยแข็งใจยาไปดีด้วยดิอาจารย์บอกเลยจะมาดีสู้ในปัตตาบีอ๋อเนี่ยจะมาเสียงมาท้าทารากาจ้าที่ประมาณดีดิมูกรีซีเย่ใจป่วยมาป่าวเงี้ยเนี่ยมีดมีรีกูซะโอ้จะมาเล็กแข็งยาชีเอลูเอ็ดจะมาเนี่ยไม่อยู่ไปคุณอาจารย์บอกเนาะเฮ้ยกูเล่าไหนนะกูจะมาเสียบีอ๋อพิอาพิเต้สลบผู้
ပြောသလိုပါပဲဒါလက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါလက်အပြောင်းချီမမဖြစ်သွားတဲ့အခါမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေစိုက်ချုပ်မှုကိုဖိစံပြီးတော့အလုံမဆင်းမဲနဲ့ဒါအကြမ်းမဖက်တဲ့စီဒီယမ်လှုပ်ရှားမှုတွေဒီလိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြတဲ့အချိန်မှာမြန်မာနိုင်ငံကအမျိုးသမီးတယောက်ကိုအခုလိုတည်းနိုင်ငံတကာရဲစွမ်းတတိရှင်စုချီးမြှင့်တယ်ဆိုတာကဒါနိုင်ငံတကာအနေနဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာအာရုံစိုက်အလေးထားတယ်ဆိုတာမျိုးလည်းမြင်နိုင်လိမ့်မယ်လို့ထင်ပါတယ်အခုလိုဒီနိုင်ငံတကာကအသိမဲ့ပြုခံရတဲ့သူတယောက်အနေနဲ့လက်ရှိအခုဖြစ်နေတဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေအပေါ်မှာနိုင်ငံတကာရဲ့ကြုံပြန်မှုတွေဒီမြန်မာနိုင်ငံအတွက်ဘလောက်ထိလိုအပ်နေတယ်လို့ထင်ပါတယ်။ဥပမာဘလို့ဖိအားမျိုးတွေဘလို့ကြုံပြန်မှုတွေကမြန်မာနိုင်ငံလက်ရှိသွားနေတဲ့အခြေအနေအတွက်အထောက်ပံ့ဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်ရှင်
။ဆိုတော့ဟိုကျွန်တော်နိုင်ငံတကာကိုဆက်ပြီးတော့ကျွန်တော်တို့ကိုမျက်ချင်မပြတ်ကြည့်ထားဖို့ကြည့်နေဖို့ပေါ့နော်ဒါတိတ်ကိုအရေးကြီးရယ်ဆိုတော့ကဘာမှာရှိတဲ့တိုင်းပြည်တစ်ခုကအလွယ်တကူနဲ့ဆက်အနာတင်လို့ရတယ်အလွယ်တကူနဲ့လူသားမျိုးနွယ်ကိုအကြမ်းဖက်ဖို့ကျူးလွန်လို့ရတယ်အလွယ်တကူနဲ့ဟိုဥပဒေတွေကိုကပြောင်းကပြန်လုပ်လို့ရတယ်ဆိုတော့ဟိုတာရကမျိုးတခြားဘယ်နိုင်ငံမှမကျွန်တော်မဖြစ်စေချင်ဘူးဒါမျိုးမဖြစ်အောင်ကျွန်တော်တို့ဆက်ပြီးတော့ထိနေဖို့လုပ်ရတဲ့အခါကျတော့ဆိုတော့ကျွန်မမြင်တာကတော့ဒီလိုမျိုးအကြမ်းဖက်မှုတွေရရဆက်ဆက်ဖြိုခွင်းနှိမ့်ဆက်နှိမ့်မှတ်မှုတွေကိုလုံးဝလက်မခံနိုင်ကြအောင်ပြပြတတာပြောဖို့လိုတယ်။နိုင်ငံအကျိုးစီးပွားတွေကိုကြည့်တာကိုလျှော့ပြီးတော့ကျွန်တော်တို့ဒါကိုပြပြတတာပြောဖို့ဖန်တီဖိနှိမ့်ခံရတဲ့သူတွေကိုပြန်လည်လွတ်ပေးဖို့ကိစ္စတွေနောက်တစ်ခုကဒီလက်နက်ကင်ကြက်ဖက်ဖြေရှင်းတာတွေကိုရပ်တန့်မှုကိစ္စတွေကိုပြပြတတာနဲ့ဟိုရပ်တည်ပေးဖို့လိုအပ်တယ်လို့ကျွန်မအနေနဲ့ဒါကိုထပ်ပြီးတော့တိုက်တွန်းနေတယ်ပေါ့နော်။ဆိုတော့ဒီနေရာမှာဟိုဒါကဘာကြီးကလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာမျိုးကိုလည်းဟိုတတိပေးဖို့လိုအပ်လိမ့်မယ်လို့ကျွန်မမြင်တယ်။ကျွန်မတို့အခုဘာဖြစ်နေလဲဆိုတော့ကိုတိုင်းပြည်ကိုပြည်ရင်းရေးဖြစ်တယ်ကိုကြိုက်တယ်လို့လုပ်လို့ရတယ်ဟုတ်ကိုအိမ်မှာစကားပိတ်ပြီးတော့ရိုက်လို့လည်းရတယ်တက်လို့လည်းရတယ်ဆိုရဲတိတ်ကိုစိုးဝါတဲ့အကြမ်းဖက်မှုကိုကျူးလွန်ကြတာပေါ့နော်ဆိုတော့အိမ်ရင်းကြမ်းဖက်မှုတော့မှလက်မခံတော့တဲ့ကဘာကြီးဖြစ်နေပြီဆိုတော့ကျွန်တော်နိုင်ငံရေးကြမ်းဖက်မှုကတော့ဘယ်နည်းနဲ့မှလက်ခံလို့မရဘူးနိုင်ငံရေးကြမ်းဖက်မှုကိုလက်မခံတဲ့ကဘာကြီးဖြစ်အောင်လေကဘာနိုင်ငံကြီးကဒါကိုဟိုင်းပြီးတော့ထိမ့်သိမ့်ဖို့တော့မဖြစ်မနေလိုအပ်တယ်လို့ကျွန်မအနေနဲ့ဒါကိုပြောချင်ပါတယ်ဟုတ
်မဖြစ်ဖြစ်အောင်ဆိုရင်ဒီ2000ရှိုးဝါရောင်လှုပ်ရှားမှုလို့နောက်2015ပညာရေးတပိတ်လို့လှုပ်ရှားမှုတွေမှာရှေ့ကကနေပါဝင်ခဲ့တဲ့သူတယောက်ဖြစ်ပါတယ်အခုလက်ရှိဒီဆရာနာသိမှုစန့်ကျင်ကပ်ကွက်တဲ့လှုပ်ရှားမှုတွေမှာလည်းပါဝင်နေရယ်။နောက်ဒီလက်ရှိလှုပ်ရှားမှုတွေထဲမှာဆိုရင်အမျိုးသမီးတွေလူငယ်တွေကိုအများကြီးရှေ့ရန်ကနေပြီးတော့တက်တက်ကြွကြွပါဝင်နေတာကိုတွေ့နိုင်ပါတယ်။ဆိုတော့ဒီလိုမျိုးဆက်တဲ့လူငယ်အမျိုးသမီးတွေကိုရောအခုလိုကိုကနိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်စုချီးမြှင့်ခံရတဲ့သူတယောက်အနေနဲ့သူတို့ကိုရောကိုကဘယ်လိုစိတ်ခွန်အားမျိုးတွေပေးနိုင်ပါမလဲရှင်။
ဒီလှုပ်ရှားမှုမှာတော့ကျွန်တော်တကယ်ကိုမြင်ရတယ်ပေါ့နော်အမျိုးသမီးတွေရဲ့ဥစားမှုတွေအမျိုးသမီးတွေရဲ့ဆုံးဖြတ်ချက်ချနိုင်မှုတွေအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုတွေနောက်ဒီဟိုဆုံးမတဲ့အမျိုးသမီးငယ်လေးတွေဆိုလို့ရှိရင်လည်းမှာညီမကျေးဇင်မကျေးဇင်လို့မျိုးပေါ့နော်သူတို့ဆိုလို့ရှိရင်သူတို့ရဲ့တက်ကြွမှုတွေကျွန်တော်မြင်ရတယ်ဒီလှုပ်ရှားမှုတွေကိုကျွန်တော် view ဖိုင်ရင်ပြန်ကြံခဲ့တဲ့အခါကျတော့သူတို့ဘယ်လိုမျိုးတက်ကြွလှုပ်ရှားခဲ့ရလဲကျွန်တော်မြင်ရဆိုတာသူရင်မဟုတ်ဘူးအများကြီးပဲချမ်းမင်းကလေးလေဆိုတော့ဒါရုပ်ကြည့်တဲ့အပြင် ဒီလှုပ်ရှားမှုတွေပြီးသွားလို့ရှိရင်လည်းသက်ပြီးတော့ဒီလိုမျိုးပဲအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုကျွန်တော်ကစက်ထိန်ပြီးတော့ဒီထက်ပိုပြီးတော့အာမခံချက်ရှိရလမ်းကြောင်းပေါ်ရအောင်ကျွန်တော်မြင့်တင်သွားဖို့ဒါနိုင်ငံရေးကောင်းဆောင်တွေကထည့်သွင်းစဉ်းစားဖို့လိုအပ်လိမ့်မယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့ဆိုတော့ဒါကအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကလည်းဒါအိမ်မတန်ကိုပဲအရ ตาตาญาณญาณญาณမျိုးမှာပါဝင်တာမဟုတ်ဘဲနဲ့ခက်ခက်ခဲခဲရင်ဆိုင်ရတဲ့ကြော်လွှားရတဲ့ဖြည့်ရှင်းရတဲ့ညာမျိုးတွေမှာပါဝင်လာတဲ့အခါကျတော့ဒါကျွန်တော်ပို့ပြီးတော့စိန်ခေါ်မှုကကြီးရယ်စိန်ခေါ်မှုကြီးရယ်အချိန်မှာပါဝင်လာတာကတကယ်ကိုစစ်မှန်တဲ့သူတို့ရဲ့နိုင်ငံရေးအမြင်နဲ့ခံယူချက်တွေနောက်တစ်ခုကညှင်းဆိုင်နိုင်မှုတွေဖြစ်ပါတယ်။ဒါဒီဟာကိုစက်ထင်းသိင်းပြီးတော င်ပါတယ်ရှင
်မက်ကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်ဆက်ပြီးတင်ဆက်ပေးမယ်သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတကာကအမေရိကန်ရဲ့အခမ်းအနားပိုတိုးမြင့်မှုဆောင်ရွက်ချက်တွေအကြောင်းကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်၊အိန္ဒိယ၊ဩစတြေးလျခေါင်းဆောင်တွေဟာဒီသတင်းပတ်နောက်ပိုင်းမှာအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ The Quad လို့လည်းတည်ကြတဲ့လေးပွင့်ဆိုင်လူမျိုးရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့ကာကွယ်ဆေးနဲ့တန်တမာရေးခင်းချင်းပါဝင်ဒေတာရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာပါ။အိန္ဒိယပြောခွင့်ရဂျန်ဆာဂျီက
A range of issues of course will be discussed.
ကိစ္စရပ်တော်တော်များများဆွေးနွေးမှာပါ။ကမ္ဘာကြီးရှင်ဆိုင်နေရတဲ့ကိုဗစ်ကာယောဂါစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်
။ The Quad အဖွဲ့ဟာအစည်းအဝေးမဟာမိတ်အဖွဲ့မဟုတ်ပေမဲ့လည်းအာရှပစိဖိတ်ဒေသတွင်ဩဇာမှတ်မှုကိုစ조사လာနေတဲ့တရုတ်နိုင်ငံရဲ့အနေအထားကိုအင်အားချိန်ဝင်ရှာမိမဲ့အဖွဲ့အဖြစ်ရှုမြင်ထားတာပါ။2008ခုနှစ်ကနေစတင်လာတဲ့ဒီအဖွဲ့ဟာလာမယ့်တောက်ကြနေ့မှာတော့ပထမဆုံးအကြိမ်အနေနဲ့ဒေသီဆွေးနွေးပွဲကျင်းပမှာပါ။နိုင်ငံဆက်ဆံရေးကောင်စီက Sheila A. Smith က
All eyes are on how the Biden administration is going to be pursuing
Biden ဆိုရအနေနဲ့အာရှဒေသအတွက်မဟာဗျူဟာဘလို့ချမှတ်မလဲဆိုတာကိုအားလုံးကစောင့်ကြည့်နေကြတာပါ။ဒါဟာအစိုးရအဖွဲ့အစ်အတွက်လည်းကြီးမားတဲ့ဥတီစီမံချက်ဖြစ်တယ်ဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ်
။ခေါင်းဆောင်တွေဟာတရုတ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။တရုတ်အစိုးရကကမ္ဘာတစ်လွှာကဘေးရောဂါတိုက်ဖျက်ဖို့ကာကွယ်ဆေးဘီလီယံဝက်နီးပါးပမာဏဖြန့်စီပေးမယ်ဆိုပြီးတော့ပြောဆိုထားတာပါဒီပေါ်တရုတ်နိုင်ငံရဲ့ဩဇာချက်ထွင်ရေးချိုးဖောက်ချက်အဖြစ်ရှုမြင်ကြပါတယ်အမေရိကန်ကတော့ကာကွယ်ဆေးတွေဖြန့်စီပေးမယ်ဆိုတာမျိုးပြောမထားပေမဲ့လည်းကုလသမဂ္ဂကကြီးမှုတဲ့ COVAX အဖွဲ့ကြီးကိုတော့၄ဘီလီယံကူညီမယ်ဆိုပြီးတော့ကတိပေးထားတာပါမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာက J. Stephen Morrison ကအခုလိုပြောပါတယ
် We have not defined what volume ofvaccines will become available.
ကိုဗစ်အဖွဲ့ကြီးနဲ့လက်တွဲပဲ့နိုင်ငံတွေကိုကာကွယ်ဆေးဘလောက်များများဖြန့်ဝေပေးမလဲဆိုတာမသိပေမဲ့လောက်တာကတော့အသေးချာကိုလုပ်ပေးမှာပါ။အ
ိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံကိုတံပြန်ဖို့ကာကွယ်ဆေးတွေတိုးထုတ်ဖို့တခွတ်အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားပါတယ်။ Sheila Smith က
And it will be done in a multilateral framework. Not just the Americans are going to.
ဘဝင်တွေရဲ့စူပေါင်းဆုံးဖြတ်ချက်နဲ့ဆောင်ရွက်မှာပါ။အမေရိကန်တနိုင်ငံတည်းမဟုတ်ဘဲ WHO ကိုဂရုပေးထားကြတဲ့အတိုင်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့တုံ့ပြန်မှာပါ။မြန်နိုင်သမျှမြန်မြန်ဆောင်ရွက်မှာဖြစ်ပေမဲ့အမေရိကန်နိုင်ငံတွင်တည်တည်ငြိမ်ငြိမ်နဲ့ယောဂါမထိန်ချုပ်နိုင်သေးသေးရတော့ဘိုင်ဒန်အစိုးရကတခြားကိစ္စတွေကိုဦးစားပေးလိမ့်မယ်မထင်ပါဘူး။
ဒါပြင်ထည်သည့်အစည်းအဝေးအတွင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးအင်အားကြီးထွားလာမှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးဖို့ရှိပါတယ်2021ခုနှစ်မှာတရုတ်ဟာကာကွယ်ရေးအသုံးစရိတ် 6.8 ရာခိုင်နှုန်းတိုးလာပါတယ်အမေရိကန်အင်ဒိုပစိဖိတ်ကုကဲရေးဌာနကရေရပ်ပိုကြိုကြီးဖိလစ်ဒေးဗစ်ဆင်က
Absent a convincing deterrent China will be emboldened to continue to take
action. ဒါမျိုးထိန်းချုပ်တာမလုပ်ဘူးဆိုရင်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့နိုင်ငံတကာစံနှုန်းထားတွေနဲ့လွတ်လပ်တဲ့ Indo-Pacific မူဝါဒတွေကိုသူတို့ကပယ်ဖျက်အစားထိုးဝင်ရောက်ဖို့ပိုလှုပ်လာနိုင်ပါတယ်
။တရုတ်နိုင်ငံရဲ့ကာကွယ်ရေးအသုံးစရိတ် 208 ဘီလီယံဟာအမေရိကန်စီးရေးအသုံးစရိတ်ရဲ့၄ဘုံ၃ဘုံပမာဏသာရှိပေမဲ့ဂျပန်ထက်တော့၄စားပိုများပါတယ်ခင်ဗျာ။အမေရိကန်ဘိုင်ဒန်ဟာအမေရိကန်ရဲ့ကမ္ဘာထုတ်ကုန်ကဏ္ဍအခြေအနေကိုပြန်သုံးသပ်လေ့လာဖို့အမိန့်ကြေညာချက်တရက်လက်မှတ်ရေးထိုးလိုက်ပါတယ်။ကွန်ပျူတာ chip, ရက်စက်ကာတုန်ဘက်ထရီ, ဆေးဝါး၊ရက်စက်ပစ္စည်းသုံးလို့ရမှာသုံးတဲ့ကျင်းတွက်ပစ္စည်းစတဲ့ထုတ်ကုန်လုပ်ငန်းတွေမှာအမေရိကန်ရဲ့အားနည်းချက်ဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပြန်သုံးသပ်မှာပါ။ COVID ကရောဂါစဖြစ်ခါစားကာလတွေမှာအမေရိကန်ထုတ်ကုန်တွေကျဆင်းခဲ့ပြီးနိုင်ငံတော်ဝန်မှလည်းနှာခေါင်းစည်းလက်ရည်စတာတွေမလောက်မငါဖြစ်ခဲ့ပါတယ်။အခုအခါမှာဆိုရင်လည်းမော်တော်ကားထုတ်လို့ရမှာတက်ဆင်ရတဲ့လျှက်ကူး chips တွေအလွန်လောက်မရှိမှကိုထုတ်လုပ်သူတွေကစိုးရိမ်နေတာကြောင့်အခုလိုအခြေအနေကိုပြန်ဆန်းစစ်ဖို့သမ္မတဂျိုးဘိုင်ဒန်ကအမိန့်ကြေညာချက်လက်မှတ်ရေးထိုးခဲ့တာပါသမ္မတဂျိုးဘိုင်ဒန်က
These reviews will identify policy recommendations
ဘာတွေအကြံပြုတင်ပြမလဲဆိုတာပြန်သုံးသပ်မှာဖြစ်ပြီးထုတ်လုပ်တဲ့အစဉ်တိုင်းမှာအားဖြည့်ဆောင်ရွက်သွားမှာပါဒါအပြင်အကြံပြုချက်တွေကိုလည်းအမြန်ဆုံးအကောင်အထည်ဖော်သွားမှာပါ
ကာကွယ်ရေးကျန်းမာရေးပို့ဆောင်ရေးစွမ်းအင် IT အစားအသောက်ထုတ်လုပ်ရေးစတဲ့ကဏ္ဍတွေအပေါ်လဲပြန်သုံးသပ်မှာဖြစ်ပြီးတော့ဒေါ်လာ300ချက်တည်းဟာအမေရိကန်ကုမ္ပဏီတွေရဲ့ထုတ်ကွန်ကဏ္ဍအတွက်အထောက်အကူပြုသွားမှာဖြစ်ပါတယ် CSIS မှာပြောနေတဲ့နိုင်ငံတကာလေ့လာရေးဌာနကကမ္ဘာစီးပွားရေးအကြီးအကျယ်ပေး Scott Miller က
He is with particularly with dramatic change or
rather ဒီကကတိတိသားသားတမဟုတ်ချင်းပြောင်းမလားတဟုန်တို့ပြောင်းမလားဆိုတာပါကစုံလုံးဆက်ဆက်စဉ်းစားရပါမယ်ထုတ်ကုန်ကဏ္ဍတစ်ခုလုံးကိုခြုံပြီးသုံးသပ်ရပါမယ
်သမရရဲ့အမိန့်ထုတ်ပြန်ချက်မှာဘယ်နိုင်ငံဆိုတာမပါပေမဲ့အမေရိကန်ဟာလျှက်စစ်ပစ္စည်းအစားစစ်ပတ်သုံးပစ္စည်းအစုံထုတ်လို့ရမှာအဓိကလိုအပ်တဲ့ငွေရှားတက်ထုလိုမျိုးပါဝင်တခြားကဏ္ဍတွေမှာလည်းတရုတ်နိုင်ငံပေါ်မိခိုနေရတာပါအရှိမတက်ကသူကစီးပွားရေးအခက်ခဲနဒါဆန်ဒါစ်ကအခုလိုပြောရတယ်
That's not a good spot to be Having said that I think to just
ဒီချေရောက်နေတာကမကောင်းပါဘူးတရုတ်နိုင်ငံတခုတည်းအပေါ်ပဲအားထားနေရတာကလည်းရေတိုးကိုပဲကြည့်တဲ့သဘောပါအခုမူဝါဒကတော့အမေရိကန်ထောက်ကုံစီးပွားရေးတစ်စုံလုံးပေါ်မှာကျယ်ကျယ်ပြန့်ပြန့်ပြန်သုံးသပ်တယ်လို့ထင်ပါတယ်ဆိုတော့တရုတ်နိုင်ငံတည်းအပေါ်မှာမှီခိုတာမဟုတ်တော့ပါဘူ
းသမ္မတဟောင်းထရမ့်လက်ထက်ကတော့အခွန်တိုးကောက်တာပြည်တွင်းထောက်ကုံတွေတိုးထုတ်ဖို့စတာတွေကိုအပြေးခဲ့ပါတယ်ဘိုင်ဒန်ကတော့တခြားနည်းလမ်းကိုရွေးချယ်ပါတယ်။ကမလာဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ဟာထောက်ကူလုပ်ငန်းတွေပိုးပြီးတော့အရှိန်အဟုန်တိုးမြင့်ရေးကွန်ဂရက်စ်လွှတ်တော်ရဲ့ထောက်ခံမှုရဖို့လဲလွှတ်တော်အမတ်တွေနဲ့ဗိုလ်ထုံးကြီးကပြည့်စုံခဲ့ပါတယ်ခင်ဗျာ။လွန်ခဲ့တဲ့နှစ်မလမတိုင်ခင်ကလေးကကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေသေဆုံးခဲ့တယ်လို့အကြီးအကျယ်ရောဂါကူးစက်ခံရပြီးတဲ့နောက် WHO ကမ္ဘာ့စစ်မှားရေးအဖွဲ့ကြီးက COVID-19 ကရောဂါအဖြစ်ကျင်းညာခဲ့တာပါဗိုင်းရပ်စ်ရောဂါပိုးသစ်ဖြစ်တာကြောင့်အဲ့ဒီအချိန်မှာဒီရောဂါအကြောင်းကိုသိမသိကြပါမယ်လေနောက်ပိုင်းမှာတော့ဗိုင်းရပ်စ်တစ်ဟာလူခန္ဓာကိုယ်အတွင်းအစိတ်ပိုင်းတွေပုံမှန်အလုံးမလုံးနိုင်အောင်ပျက်စီးစေပြီးရေရှည်ခံစားရမယ့်ရောဂါလက္ခဏာတွေကိုလည်းပညာရှင်တွေလေ့လာတွေ့ရှိခဲ့ပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာထိခိုက်ပျက်စီးစေတဲ့ COVID-19 ရောဂါကို SARS-CoV-2 လို့လည်းအတူကောက်ခေါ်ပါတယ်ဒီချိန်မှာတော့ဒီဗိုင်းရပ်စ်ဟာကမ္ဘာ့ပြည်ကပ်ပြည်မြန်ကူးစက်ကုန်တာကြောင့်ကယောဂါအဖြစ်လည်းသတ်မှတ်ခဲ့တာပါပထမအကြိမ် SARS ရောဂါကူးစက်မှုတရုတ်နိုင်ငံမှာ2002ခုနှစ်ကဖြစ်ပွားခဲ့ပြီးဒီချိန်မှာတော့2019ခုနှစ်နောက်ပိုင်းမှာဖြစ်ပွားတာကြောင့် COVID-19 ဆိုပြီးတော့နာမည်ပေးခဲ့ပါတယ် COVID ရောဂါဖြစ်ခဲ့သူတွေကအသက်ရှင်ကျန်ခဲ့သူတွေရေရှည်မှာရောဂါဒဏ်ကိုခံစားရနိုင်တယ်လို့တခြားအဲ့ဒီလိုမျိုးဘယ်သူတွေခံစားရမယ်ဆိုတာကိုလည်းဘယ်သူမှမသိနိုင်သေးပါဘူးမောပန်းတာခေါင်းကိုက်တာအသက်ရှူချက်တာရင်ဘတ်အောင်တာစတာတွေဖြစ်နိုင်တယ်လို့မှတ်ဉဏ်ချုပ်ရင်းတာစိတ်ကြယောဂါစတာတွေလည်းဖြစ်နိုင်ပါတယ် အခုခါမှာတော့ကိုဗစ်ရောဂါကိုရေရှည်မှခံစားနိုင်သူတွေအတွက်စေကမ်းတွေဖွင့်နေပါပြီ။ယောဂါတန်ကိုရေရှည်မှခံရရင်ပဲဖြစ်ဖြစ်မခံရရင်ပဲဖြစ်ဖြစ်သူတို့ရဲ့ဟိုတစ်ချိန်ကအခြေအနေနဲ့လက်ရှိကတော့ပြောင်းလဲသွားပြီဖြစ်ပါတယ်ခင်ဗျာ
။သုဒ္ဓဆောင်လေးအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာတင်ဆက်ပေးကြပါမယ်။
ဒီကဘတ်တော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်မှာဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့ငြင်းရည်ရုံဘုံအန္တရာယ်ကိုကြက်ပြတ်နေတာပါအဒီရုံနေနေရမှာစေကျေပြင့်ပြန့်သုံးနေရှိတဲ့ငြင်းရည်ရုံဘုံကို CS လို့အတူတောက်ခေါ်လို့ရှိပါတယ်ဒီဓာတ်ရုပ်ပစ္စည်းကိုဖန်တီးခဲ့တဲ့သိပ္ပံပညာရှင်နှစ်ဦးရဲ့နာမည်ကော်ဆန်နက်စတော်ဒန်အတူတောက်ကိုအစွဲပြုပြီးခေါ်ဆိုတာပါဒီဓာတ်ရုပ်ဒရပောင်းကဘလို့အလုပ်လုပ်ပါသလဲအမေရိကန်စစ်တပ်ကသဘာဝဝင်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတဦးဖြစ်တဲ့ဦးသူရအောင်ကအခုလိုရှင်းပြပါတယ
် CS ကအများဆုံးသုံးတဲ့ဟာပါတခြားဟာတွေလည်းရှိသေးတယ် CN တို့ CA တို့ CR တို့ပေါ့နော် CS ရဲ့အရှိနာမည်ကတော့ chlorobenzene lipidine melanonitrile အလိုမျိုးအရှိပါတယ်သူရဲ့ chemical compound ကိုပြောမယ်ဆိုရင်ကာဗွန်10ခု hydrogen 5ခုเนาะနောက်ထပ်ကာဗွန် C တစ်ခုပါသေးတယ်iron လည်းပါတယ် nitrogen လည်းပါတယ်ဆိုတော့သူကပြောချင်တာ chemical chain ကြီးอ่ะရှိသူ powder form လိုမျိုးတခါလေကျတော့ liquid form လိုမျိုးအဲ့ဒါမျိုးကိုသူက pressurize လုပ်ပြီးတော့တန်ဘူးလေးထဲမှာပေါ့เนาะ condenser ထဲမှာထည့်တာမျိုးများသောအားဖြင့်လုတ်တက်တယ်ပေါ့เนาะအဲ့ဒီဥစ္စာကချင်းကအရန်ရှိတော့ခါကြတော့ရိုးရိုးတာမန်လေးလိုလေးခါလိုက်ယုံနဲ့မပြောက်ဘူးပေါ့နော်။နောက်သူကပိုဆိုးတာပါလဲဆိုတော့သူကဆိုးဆွတ်တဲ့အရာများကိုပို့ပြီးတော့ဟို activate ပို့ဖြစ်စေတယ်။ပို့ပြီးတော့ထိတွေ့ရင်ပို့ပြီးတော့သူ့ရဲ့အစွမ်းတက်တီပို့ပြတဲ့ခါမှာလောင်နေပေါ့နော်။ပူတဲ့ဓာတ်ခံစားရတယ်ပေါ့။အခုလို muscle ဓမ္မပီးမှာချွေးတွေပါလေထွက်တဲ့အခါမှာအင်းကြီးလက်ရှိတော့ဘာလို့ဝတ်မထားရင်ဒီဆိုဆွတ်တဲ့နေရာတွေကိုတွန်းရင်လောင်းလိုမျိုးပုတ်ခံစားရတယ်။အဲ့ဒီအချိန်မှာပါးစပ်အကာတို့မျက်လုံးအကာတို့မပါဘူးဆိုရင်နုညံ့တဲ့အထဲတွေကဆိုဆွတ်တဲ့ဒီအာခေါင်လေးတွေလိုက်တယ်ပို့ပြီးတော့လောင်စေတယ်။အဲ့တော့ဒီအထိခံရတဲ့လူကလုံးဝခံနိုင်ရင်မရှိဘဲနဲ့သူကအယံကိုပူလောင်းလို့ခံစားပြီးတော့ဟို control မလုပ်နိုင်တဲ့မှလည်းနှာချီတွေထွက်တာအားလို့ပါလို့အဲ့လိုဖြစ်တာပေါ့နော်။အဲ့တော့ဟို CS case ကပြောရင်တော့ chemical change အရှည်ကြီးဖြတ်တော့အရန်ခက်တယ်သူကဒီဆိုဆွတ်တဲ့ဟာဆိုရင်ပူကြိုက်တယ်ပူပြီးလောင်စေတယ်ပေါ့အဲ့ဒါအဲ့တော့အခြေခံပေါ့နော
်ဒီငြိမ့်ရုံဘုံနေနဲ့ပြစ်တဲ့ခါမှာသူတွေကဒီငြိမ့်ရုံဘုံတွေကိုရည်နဲ့တော့ဖြန့်ကြတယ်ဆိုတော့ဆော့ဆော့ဆိုဆွတ်လို့ရှင်ပူပြီးထိကြိုက်တယ်ဆိုတော့အခုပမာမှာတွေ့နေတာဒီငြိမ့်ရုံဘုံနဲ့ပြစ်ပြီးဆိုလို့ရှင်စောင်းနေမှာသူတို့ရည်ဆွတ်တယ်ရည်ဆွတ်ပြီးတော့ဒီဘုံတွေအုပ်တာတော့အငွေတရားလို့တာတော့လောက်ကြတယ်ဆိုတော့ဒါတွေရောဟိုနီလန်းမှန်ပါတယ
်ဒီမှာရှိတဲ့ CDC guideline ပေါ့နော် Center for Disease Control ပေါ့အဲ့ဒီဒီကတော့ guideline တွေပေးထားတာပေါ့သူတို့ကတော့ဟိုမျက်ရည်ရုံဘုံတို့ဘာလို့ဆိုတာလူကိုခွဲစီတဲ့အရာဆိုတော့ခွဲပြေးဖို့ပဲပြောထားတာပေါ့နော်ပြေးဖို့ဒီလိုမျိုးပြန်လုတ်တယ်ဆိုတာမျိုးကပြီးခဲ့တဲ့နှစ်ကမှဟောင်ကောင်မှာပြန်လုတ်တာမျိုးတွေ့တာဟုတ်သူ့ကိုရေနဲ့လောင်းလိုက်ပြီးတော့အသေးတိမ်အောင်လုတ်သွားတာတို့ပြန်ရိုက်ထုတ်တာတို့အနည်းရောများတယ်အဲကျွန်တော်အတီးတယောက်ဆိုလဲဒီကန်နစ်တာဘူးကိုလက်နဲ့ကန်တော့လက်ကိုလောင်းသွားတာတွေဖြစ်ခဲ့ဘူးလေပေါ့နော်ကန်နစ်ရက်ကက်နဲ့ပြန်ရိုက်တာတွေတချို့လဲကျွန်တော်မြင်ရတယ်ပေါ့အဲ့ဒါကဒီ source ကိုဖယ်ထုတ်လိုက်တဲ့နည်းပေါ့အဲ့ဒီနည်းတွေကတော့ဒီမှာတော့ recommendation မရှိထားဘူးမှားလာဆိုတော့မမှားဘူးအသစ်တွေဖြစ်နေတာပေါ့နော်ကျွန်တော်ပြောရဲခုနဆူဆွတ်တယ်ဆိုတာခန္ဓာကိုယ်အသားရည်ဆူဆွတ်တာမှာခန္ဓာကိုယ်ကပူလောင်တဲ့ဓာတ်ပူခံရတာပေါ့ကိုယ်မှာချွေးပီနေရင်တို့ကိုယ်မှာအင်းကြီးလက်ရှိမပါရင်တို့ကိုယ်ကဒီပါးစပ်ဒီမျက်လုံးတွေကိုအုပ်မထားရင်တို့အဲ့လိုမျိုးတွေရှိတာပေါ့အချိန်ဒီမကဲပေးမလုပ်ပေးနိုင်ရင်လူတွေကဘလိုင်းဖြစ်သွားတာတို့မျက်စိကွယ်သွားတာတို့ဟိုနောက်ပြီးတော့ဒီအက်စမာရှိတဲ့လူတို့ဘာလို့ပေါ့နော်အာခေါင်ထဲမှာပူတာလောင်တာမခံနိုင်ရင်အသက်ပါတယ်ဒီဖြစ်နိုင်ပါတယ်ခင
်ဗျဒီပစ္စည်းဟာသူစုကွဲဖို့လောက်တာဒီဟာကိုပြန်ပြီးတော့ဟိုခုခံမို့မဟုတ်ဘူးအတုံးပြဖို့မဟုတ်ဘူးဆိုတော့အခုလူရတုံးနေကြတယ်တုံးနေဆမ်းမှာအန်ဒီရအကြီးတယ်ပေါ့နော်ဒီပေါ့နော်မြင့်ရုံဘုံကြောင့်ဖြစ်လာနိုင်တဲ့အန်ဒီရလေးတွေနည်းနည်းပြောပြပေးပါပြည့်ပြည့်စုံစုံသိရအောင်
ဟုတ်ကဲ့ဟုတ်ကဲ့မြင့်ရုံဘုံနဲ့ but the bio short term help and long term help bono na khu shi le ye she ma ro de chu visa shi ya song san bin song san se bono di ho health effect pe bono ye lo ma ba le phit nai le kona lo myo pu long ne pu long se de ha myo phit da bono ho wa ko be mi ne to tha de lo bono a lo phit de na ne bu Nebu Jede Omane, Puvi Kanda, Pure, Qua Ia Yu Long Direchima, Neaku, Pinini Puvi, Kamada, Pukanda, Bono. Now, Nyaloni Valley, the Line Chin Nine, Bachelor Longsor, Konia Lady Banyak, Lali Valley, a young Pare Hasoro, to a Pulane Kama, the Line Pitwana in Aishirabo. Now, Nyaloni Valley, Mapufo Pure Tare, Tame Lure. Instant reaction ရတော့ ဒီလိုမျိုး ပုတ် ချင်တာကို အဲ ပုတ် တဲ့အခါမှာ ပို့ ဆိုးသွားနိုင်တာ ရှိတယ် ဒါတွေကတော့ ဖြစ်နိုင်ကြီး ရှိတယ် ဖြစ်လဲ ဖြစ်နေတဲ့ health effect တွေပေါ့
ဆရာ ဒီမျက်ရည်ဘုံနဲ့ ပတ်သက်ပြီးတော့ ဆရာ ရေရူပေါ့နော် ဟို ရေရူ ဖြစ်နိုင်တာလေးတွေပေါ့ အခု ရေရှည်မှာ ဘာတွေ ဖြစ်နိုင်လဲ ဘာ အန္တရာယ်များရှိပါလဲ
long-term health ကတော့ ကျွန်တော် ပြောလို့ပဲ ချက်ချင်း ငွေ့လေး ဘာတွေ မျက်လုံးနဲ့ ဝင်တာကို မရှင်းနိုင်ရင် तू က activate ဖြစ်နေမှာပဲ ပိုပြီး severe ဖြစ်သွားတာပေါ့နော် သူ မျက်လုံး นาตัวได้โหกั้นตัวได้ที่ผิดตัวနိုင်တာပေါ့เนาะနောက်ကစက်သေးကိုဝင်တာမျိုးဆိုရင်လည်းဒီအသက်ရှူလမ်းကြောင်းပိတ်တာတွေပါတယ်ဖြစ်နိုင်တာပေါ့ပေါင်းဆိုသူကချွဲတွေပါတယ်အရန်ထားလာအဲ့ချွဲကိုပြန်ပြီး သူမှာအက်စမာရှိသွားပြီလားမရှိသေးတဲ့လူကအက်စမာရှိသွားပြီလားဒီလိုမျိုးစစ်ရမယ်ပေါ့နော်မျက်လုံးကိုလည်းခဏခဏအဆင့်နေရမှာပေါ့သူရဲ့အရေးပဲဘယ်လိုထိသွားလဲပါညာဒါပေမဲ့ long term health ဒီမှာအက်စစ်တမျိုးဖုန်းဖြစ်တယ်ပေါ့နော်အဲ့ဒီ CS ကခန္ဓာကိုယ်ထဲမှာဒီလိုမျိုးအက်စစ်တွေထုတ်နိုင်ခန္ဓာကိုယ်ရဲ့မထွက်ရင်ရေရှည်ကျန်းမာရေးဘယ်လိုလဲစုံစမ်းနေသေးပါပေါ့နော်ဒါတပါကြီးက CS ကိုရိုက်ရ်ကွန်ထရိုးအတွက်စေ့ဖြစ်တယ်လို့ထုတ်လုပ်ထားပေးမယ်လို့ long term health တွေကိုရှာနေသေးပဲပေါ့နော်
Now, the Gelu Edi poison tea, CS poison tea, and a good thing, and the dope appears a safety, Miss Machine. American Sitter, the Bawa Winchin, Jamai, Tawanga, Uzura Alma, Narabama, Nero Bongo, Baloku and Kawaya, Miss Rane, Digaru Sainet Timmy, Balo, Miss Rarigo, Sepi, Jobia, Diva, Miss Rodanjay, Didn't Pat, the Tikwan, and Nibu, and Sana, Dima Bay, Janala, Narabama, Gentle, Sana.
ထိုကိမျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA အမေရိကန်တန်ကနေမြန်မာဘာသာစီစဉ်တွေကိုဝါရှင်တန် DC မြောက်ကလာပါတင်ငန်းကျွန်းတာမွေတကုံမျိုးတင်မြောက်ပိုင်းတောင်ပိုင်းစတဲ့မြို့နယ်တော်တော်များများနဲ့နိုင်ငံတဝန်းကတိုင်းနယ်ပြည်နယ်အသီးသီးမှာထိုင်တဲ့ဗိတ်ညာတဲ့ဗိတ်ဆင်နွှဲကြပါတယ်။ပြည်သူလူထုကဆရာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုနေရာအနှံ့မှာဖျောင်းနိုင်မိတွေထွန်းညှိပြီးတော့အသက်ဆုံးခဲ့ရသူတွေအတွက်ဆုတောင်းတယ်လို့တန်ဖိုးတွေတီးပြီးတော့လည်းတန်မြိုင်ကျွေးကြော်တန်နေတဲ ဆုတောင်းမေတ္တာပို့သခဲ့ပါတယ်တောင်ကိုရီးယားအစိုးရကဒီမြန်မာစစ်တပ်ကနေရသားအစိုးရကိုဖျောက်ချပြီးတော့ဒီမိုကရေစီရေလိုလားတဲ့သူတွေကိုအင်အားသုံးအကြမ်းဖက်နှိမ်နှင်းနေတာကြောင့်မြန်မာစစ်တပ်ကိုစစ်ဘက်ဆိုင်ရာပစ္စည်းတင်ပို့မှုကိုပိတ်ပင်ပြီးတော့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆိုင်ငံ့သွားမယ်လို့ဒီကနေ့ကြေညာပါတယ်မြန်မာနိုင်ငံအတွင်းမှာရသားတေဆုံးဒဏ်ရာရတာတွေတိုးလာတဲ့ပုံမှာဆိုရင်ကြောင့်ရုရှားနိုင်ငံကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒါဟာဖြစ်ရုရှားအစိုးရဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပထမဦးဆုံးလူသိရှင်ကြားပြောဆိုတာလည်းဖြစ်ပါတယ်ပြည်ထိုင်နိုင်ငံသားတွေအနေနဲ့အရေးကြီးကိစ္စတွေမရှိဘူးဆိုရင်မြန်မာပြည်ကနေရရခီးစင်နဲ့ချက်ချင်းထွက်ကြဖို့ကလည်းပြည်ထိုင်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းကြောင်းပြည်ထိုင်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီနေ့မနက်မှာတော့ဒီ AP သတင်းနောက်အပါဝင်သတင်းနောက်5ဦးကိုပုံမှန်505ကာကြီးအပါဝင်ဒီတရားမှမှုတွေနဲ့ရုံးထုတ်ပြီးတော့ဒီကနေ့မှချုပ်ရမန်းထပ်ပြီးတော့ယူပါတယ်ရှင်။ တောက်ကြညအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်ရှင်ကျွန်မကဆူမော်မာ View American အတန်ရဲ့တောက်ကြညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လှည့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်This program